ဲ့ဦးဇင်းတို့ဒီနေ့ဒုတိယနေ့သင်္သာနမောတတ္တသုံးကျင်ရွတ်ဆိုပြီးတော့ကုံတော်ထုံမွန်ပုံတော်မှန်ပြီးတော့ရှိခိုးကတုဖွင့်လိုက်ရအောင်နမောတတ္တအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တကဲမနေ့ရောက်တဲ့နေရာကဆက်ရအောင်မနေ့ကပါဠိဘေးရောက်သွားတာသစ္စာ၄ပါးနဲ့ပတ်သက်ပြီးသွားပြီတဲ့နော်စာမျက်နှာ5ဒုက္ခသစ္စာ၌ဉာဏ်3ပါးဆိုတာတွေ့ပါလိမ့်မယ်ထင်ပါအကြံဖြင့်အရင်ပြုကြည့်ပါမနေ့ကဓမ္မစက်ကပွားတဲ့သုတ်တန်နဲ့ပတ်သက်ပြီးတော့အစိုက်စိုက်ပိုင်ခွေးတဲ့အခါမှာပထမရှိဥစွာဧဝံမေသုတ္တန်စတဲ့ပထမစာပိတ်ကပိုင်ဂီတိကာရကမထေမြားရှင်အာနန္ဒာလျှောက်ထားရှက်အရာနိမ့်တန်းအနေနဲ့သံဃာနာတင်ခဲ့တဲ့ပါဠိအဲ့ဒီနောက်မှာဓမ္မစကားပွမ်းတာသုတ်တန်ကမြတ်စွာဘုရားစာဟောတာကဒွေမေပိတ်ခွေအန္တာစသည်ဖြင့်ကာမတုခံလိကနုယောဂဆိုတဲ့အာယုံ၅ပါးကာမုံတရားဖက်မှာလိပ်စားပြီးတော့လောဘအစွန်းရောက်တော့အကျင့်မျိုးဖြင့်လဲတန်ត្រာကမလွတ်မြောက်နိုင်ဘူးလောကုတ္တရာတရားထုကိုမလွတ်မြောက်နိုင်ဘူးအစွန်းတစ်ဖက်သောမတပံအတ္တကိလပဒါနုယောဂဆိုတဲ့ခန္ဓာကိုအမတန်ပင်ပန်းနွမ်းနေတဲ့ကြင်ကျင်မျိုးနဲ့တည်းပဲပန္ဒရာကမလွတ်မြောက်နိုင်ဘူးဒါအတ္တကိလမထအကျင့်မြတ်တာဖြစ်တယ်မိစိမပရိပရာအကျင့်ဖြင့်သာလျှင်ပန္ဒရာကလွတ်မြောက်နိုင်တယ်ဆိုပြီးတော့အစွမ်းနှစ်ပါးဖေရှားဖို့ဆိုတဲ့အကြောင်းအရာရဲ့မိစိမပရိပရာအကျင့်ကိုသာကြင်ကျင်ကြိုးကအားထုတ်မှပန္ဒရာကလွတ်မြောက်နိုင်တယ်ဆိုပြီးတော့မိစိမပရိပရာအကျင့်ကိုမဲ့ကန်ရှိပါဖြင့်ယဇဝဘုရားဟောကြားခဲ့တယ်မေခင်ရှိပါဆိုတာမနေ့ကရှင်းပြခဲ့တဲ့အတိုင်းတမန်အပြင်ကြည့်ရင်တမန်ဒိဋ္ဌိစသည်မြန်မာပြန်လေးလောက်ပဲသိကြတယ်တကယ်ကသိထားရမှာကတမန်ဒိဋ္ဌိနဲ့ပတ်သက်ပြီးတော့ကမ္မတကရတမန်ဒိဋ္ဌိအကြောင်းဝိပဿနာတမန်ဒိဋ္ဌိအကြောင်းမေဃဗရတမန်ဒိဋ္ဌိအကြောင်း၃ခုလောက်တော့တမန်ဒိဋ္ဌိထဲမှာထည့်ပြီးတော့သိနေသိထားရမှာသမ္မာသင်္ကပ္ပထေမံဒိဋ္ဌိကမ္မသင်္ကပ္ပယအာပြာပါဒသင်္ကပ္ပယအဝိညာသင်္ကပ္ပသင်္ကပ္ပ၃မျိုးသဘောပေါက်နားလည်ထားရမယ်။ပါမဝါစာပိုင်းကြတဲ့အခါမှာဝစီတုစရိတ်နဲ့တွဲပြီးတော့ပါမဝါစာ၄မျိုးမနေ့ကရှင်းနေခဲ့ပြီ။ပါမကမ္မဒနဲ့ပတ်သက်ပြီးတော့ကာယတုစရိတ်၃ပါးနဲ့တွဲပြီးတော့ပါမကမ္မဒ၃မျိုးဖြစ်အောင်ဒါလေးပဲရှင်းပြခဲ့ပြီ။ပါမအာဇီဝနဲ့ပတ်သက်ပြီးတော့ကာယတုစရိတ်၃ပါးဝစီတုစရိတ်၄ပါးဒီခဏပါကင်းတဲ့ပါမအာဇီဝမျိုးဖြစ်ဖို့အတွက်ဒါမနေ့ကရှင်းခဲ့ပြီ။နောက်ပါမဝါယမအတွက်ပါမပရံ၄ပါးနဲ့တွဲပြီးတော့ဝါယမဝိရိယကို၄မျိုးမနေ့ကခွဲပြခဲ့ပြီ။ပါမသတိနဲ့ပတ်သက်ပြီးတော့မာသတိပရဏသုတ်တံမှာလာတဲ့အတိုင်းကာယဝေဒနာစိတ်တဓမ္မစုစုပေါင်းသတိပရဏ၄ပါးနဲ့ပတ်သက်ပြီးတော့အကြံဖြင့်ပြောခဲ့ပြီ။ပြီးမှသမာဓိနဲ့ပတ်သက်ပြီးတော့သမာဓိစတာသမထလုပ်ငန်းကမ္မထသမထကမ္မထ၄၀ထေကမိမိကြိတ်နေတဲ့ရာသမထကမ္မထတမျိုးမျိုးဖြင့်မိမိစိတ်ကိုဥပဇာရသမာဓိအပ္ပနာသမာဓိဆင်ရအောင်ပွားများကြိုးကိုအားထုတ်ဖို့အပိုင်းအဲ့ဓာရီဟာမဂ္ဂင်၈ပါးနဲ့ပတ်သက်ပြီးတော့သိထားရမယ့်အရှိခံတရားဒီမှာဥစဉ်စာအုပ်ထဲမှာပုံပွင့်လင်းလင်းဝန်ခံရမယ်ဆိုရင်ဓမ္မစကားပွားတနာသုတ်တံကိုပါဠိမြန်မာနှစ်ဘာသာနဲ့အမြန်စီစဉ်လိုက်ရတာအောက်ကရှင်းလင်းချက်အပိုင်းတွေကိုထည့်ဖို့အရှိန်မရခဲ့ဘူးအိန္ဒိယကပြန်လာတော့ဟောမှာမာပြေမှာစာမေးပွဲအသီးသီးတွေအတွက်ရတဲ့အရှိန်ကလေးကို နေရညရစံဝေဝေတပု္ပ္ပာဘာသာစွန်အကုန်လုံးထုတ်ပြီးတော့စီစဉ်ခဲ့ရတယ်။ဒါအရှင်ကမရဘူး။ဘယေစစ်တတုတ်အတွက်ကတော့အကုန်လုံးခက်စိတ်တွေအတိုင်းတာတစ်ခုနေနဲ့တော်တော်များများပြည့်ပြည့်စုံစုံထည့်ပစ်လိုက်တယ်။တကယ်ကဒီမဆကပဝတနာသုတ်တံကိုပို့ချတော့မယ်ဆိုရင်အဲ့ဒီမဂ္ဂင်၈ပါးအထဲမှာသမ္မာဒိဋ္ဌိအပိုင်းတယုတ်လေးတယ်။သမ္မာသင်္ကပ္ပအပိုင်းတယုတ်လေးတယ်အကုန်လုံးခက်စိတ်တွေထည့်ပစ်ရင်တော့ဥစဉ်လေးပို့ချရတာသက်သာမယ်ပြိတ္တလေးရေမှန်ရတာသက်သာမယ်အခုအဲ့ဒီပိုင်းကိုဒီမှာထည့်ဖို့အရှင်မရခဲ့ဘူးဥစဉ်ကအရှင်ကိုတိုးတိုးကိုလုလာခဲ့ရတာအဲ့ဒီလုတဲ့အထိမှဘယ်လို့မှမရဘူးပြီးမှပိတ်ကလေးပါသေးတယ်ဆိုတော့ပိတ်အတွက်စိတ်တသုတ်လုံးပါဠိမြန်မာနှစ်ဘာသာနဲ့ကြီးညိုဝင်ဖြစ်အောင်တိသတရားစာအုပ်ကိုဖတ်စီရမလို့ပဲနဲ့ပိတ်စိတ်တသုတ်ကိုပါဠိရထားတဲ့ပုဂ္ဂိုလ်ကိုတပိရှင်တပိရှင်အ내အတိတ်ပြေကိုအလုံးသိနာလေအောင်ဆိုပြီးတော့စွန့်နေသလောက်၃နာရီ၅မိနစ်ခန့်လောက်အဲ့ဒါမှာ CD သွင်းလာတယ်ဓမ္မစက်ကဘဝတဏနဲ့အနတ္တလက္ခဏာကိုလည်းသွင်းမယ်ဆိုပြီးတော့ကြိုးစားကြည့်တယ်အရှင်ဘယ်လိုမှမရခဲ့ဘူးအဲ့ဒီတည်းမှာလာတဲ့နေ့ကြမှခန္ဓာကသိတဲ့အတိုင်းပဲဟုတ်လားခိုင်မှမရတော့လည်းပဲစက်ရုပ်လိုပါပဲမရပါဘူးနော်အဲ့တော့လာတဲ့နေ့ကတော့ဆံပြုတ်နှစ်ဆွန်းစားပြီးတော့လာရတဲ့စေတဗလေခန္ဓာသွင်းပြီးတော့လာတယ်။အဲ့တော့မနေ့က6နာရီလောက်အလုပ်လုပ်လိုက်ပြန်တော့လေအားတွေကခွန်အားတွေပြန်ကုန်သွားလားမသိဘူး။ဒါပဲဒီနေ့လေးလှုပ်လှုပ်မှာပါမလျှော့ပါဘူးဟုတ်လား။အဲ့တော့အဓိကဆိုတာကဒီလောက်နဲ့လေပဲဒီသင်္ဏမှာပြီးသေးပါဦး။ဒီစာအုပ်ထဲမှာကိုရိုက်ထားတဲ့အပိုင်းတွေသင်ကြားလို့မပြီးသေးရင်လည်းပဲနှွေရသည်တကြံပြည့်ရလည်းပဲဥစဉ်လာပြီးတော့တချင်ဖွင့်အောင်ပါပါ။အဲ့ဒီချင်းကြတော့ဓမ္မစကားဘဝတနာသုတ်တန်ကအောက်ကခက်ဆိုင်တဲ့ပြည်တွေရှင်းနေရှင်းတဲ့ထိရေးရမှာပေါ့ဒါဆိုရင်အရှင်တိုတော်နဲ့ခကြီးပေါက်သွားမယ်ပရိသတ်ထဲမှာစာအုပ်ရှိနေတော့ကိုကိုတိုင်းကြိုတင်ဖတ်လို့ရတဲ့အပိုင်းတွေကိုကြိုတင်ဖတ်တာရယ်သင်္ဏမှာသိက္ခီတွင်ကျေသွားမယ်အဲ့လိုဖြစ်နိုင်အောင်လည်းပဲဦးဇင်စ조사ကြည့်ပါမယ်နော်စ조사ကြည့်ပါမယ်ဆိုဖြစ်အောင်လုပ်ရမှာပေါ့ဂတိခံပြီးပြီကိုနော်အဲ့တော့ပရိသတ်ထဲမှာလည်းပဲစက်တတော့လုံးကတော့အကုန်လုံးပြီးရှင်မှာပြီးမှာကိုကျော်လည်းငါတော့ဥစဉ်ကရုဏာတက်လို့လားမသိဘူးဒီလိုဆိုရင်ဒီသင်္ဍမှာဓမ္မစက်ကဘဝတနာတုတ်တန်တစ်ခုနဲ့ပဲအကျေသွားပြီးတော့ဖြိုက်ဖို့မဖြစ်နိုင်ဘူးလို့ဥစဉ်ကပြောလိုက်တယ်ပရိတ်ထဲမှာတခြားဟာမပို့ချတော့မှမင်္ဂလာတုတ်ပရိတ်တစ်ခုကတော့ရှင်းတန်းတဲ့တော့ကမပို့ချလို့မရဘူးပွင့်ပွင့်လင်းလင်းပြောရရင်ကိုယ်နိုင်ငံကဒီမိုကရေစီဖက်ကိုအလဲရောက်ပန်းနေတဲ့အရှင်နော်လုံးဝတော့မရောက်သေးဘူးပေါ့အဲ့ဒီအချိန်မှာကိုယ်လည်းပဲဒီသင်္ဍန်းကနေပြီးတော့တွန်းအပ်တခုအနေနဲ့အဘိဓမ္မာဆလိမ့်မိလေးတွေကိုထိုးပြဖို့အရေးကြီးအယောင်တန်းနော်အဲ့ဒီထိုးပြဖို့အတွက်ဗုဒ္ဓကလည်းပဲနိုင်ငံတခုကြီးပွားဖို့လောကကြီးတခုကြီးပွားဖို့ပြည့်စုံဖို့အတွက်လမ်းမှာဖို့သံသရာအတွက်ပါလမ်းမှာဖို့အတွက်မင်္ဂလာသုတ်တန်တည်ဟုသောမှန်ပြောင်းကြီးတခုကိုပေးထားတယ်ဒီနေ့ဒီအချိန်မှာအရှင်ကြီးအဲ့ဒီမှန်ပြောင်းကြီးကိုထိုးပြနိုင်မှသာလျှင်တစ်ဖက်တစ်လမ်းကနေပြီးတော့ဥစဉ်တော်မှာတောင်းဝန်ကျေးမှာပါမဟုတ်ဘူးဆိုရင်မှန်ကြားထားတဲ့ပါဠိပညာရပ်ဘာသာရပ်တွေဟာနှလုံးသားထဲမှာကျက်မှတ်ကြတာဒီအရှင်ကားကမှအရှင်နဲ့အခါနဲ့ပုံစံမျိုးနဲ့သင်္ဍန်းထဲမှာထည့်မပြောဘူးမဟောလိုက်ဘူးဆိုရင်တိုက်ကျေစုမများဘူးလို့ဥစဉ်ထည့်မှာဖြစ်နေတယ်ဒါကြောင့်ကိုယ်နိုင်ငံအတွက်လည်းပဲအခုမှအလဲရောင်ကစပြီးတော့နေကထွက်စားပြီးရှိသေးတယ်အလဲရောင်မပြင်းသေးဘူးအဲ့အချိန်မှာကိုယ်ကလည်းအတိုင်းတာတစ်ခုနေနဲ့အဘိဓမ္မာနဲ့သုတ်တံမိမောင်းလေးတွေထိုးပြနိုင်ရင်တိုက်ကောင်းပါ။ဘုန်းကြီးတွေရဲ့အခန့်ခန္ဓာကဘုန်းကြီးတွေကအောက်တိပတ်တိဘုန်းကြီးနဲ့တူအောင်အလုပ်မလုပ်တော့ဘုန်းကြီးတွေကိုလည်းအထင်သေးကြတယ်။အမှန်ကဘုန်းကြီးတွေလောက်ရမယ်အလုပ်ငန်းတွေချေမှာမြတ်စွာဘုရားရှက်မိုက်ထားတာကညာတတ္ထစရိယာစတာတခြားပြောတာမဟုတ်ဒါအမျိုးသားနိုင်ငံကြီးလို့ပြောပါတယ်တဲ့ရပြန်ရယ်ဗုဒ္ဓကဘေဘဝရောက်ရောက်တရိတ်ဆံဘဝရောက်တဲ့အခါမှာတော့မှကိုယ်အမျိုးသားရဲ့အကျိုးစီးပွားမှန်ရင်သူမှာရှိတဲ့အရေးရှင်းတဲ့အမြဲတမ်းဘေဘဝရရောက်ပါဝင်ခဲ့တယ်လောကလူသားတွေဘယ်လိုပဲမြင်မြင်လောကကြီးအတွက်အကျိုးရှိမယ်ဆိုရင်မြတ်ဗုဒ္ဓသည်ဘေဘဝရရောက်ဒါကိုညာတတ္ထစရိယလို့ခေါ်တဲ့ဥသူစိတ်တာဘိဝန္တာကလည်းညာတတ္ထစရိယကုန်ရှင်အစိမ့်မှဖြစ်သောဗုဒ္ဓသားတို့ပြီးပြီးသူ့အရှင်နဲ့သူ့အခါပြောသင်ပြောထိုက်တာကိုပြောရပါလိမ့်မယ်ဟောသင်ဟောထိုက်တာကိုဟောရပါလိမ့်မယ်ဒါကြောင့်ဓမ္မစက်ကဘဝတနာသုတ်တန်ပြီးရင်ကျန်တဲ့ပရိတ်မပြီးတော့မှမင်္ဂလာသုတ်တသုတ်ကိုတော့တွန်းပြီးတော့ပြရမယ်ပေါ်ရမယ်အရှင်နော်အရှင်ကပြည့်စုံသွားမှာလားဆိုတော့အကောင်လုံးတော့ပြည့်ပြည့်စုံမှာမဟုတ်ဘူးအပြည့်စုံခန္ဓာရှင်မင်္ဂလာတစ်ပါးကိုအနည်းဆုံးတရက်လောက်တော့ဥစဉ်ပို့ချရမယ်အားလုံးပဲနေကြမှာ 38ရက်ဒါပေမဲ့အဲ့လောက်မကြပါဘူးကျန်တဲ့3ရက်ထဲမှာတော့အားလုံးမင်္ဂလာသုတ်ရောယရဏသုတ်ရောယရဏသုတ်လေအကုန်လုံးမပြီးတော့မှနိဒ္ဒန်ပိုင်းလောက်တော့ထိပ်ပြောရမယ်။ဘာကြောင့်လဲ။ဥဇဏပရိသတ်တွေရထားတဲ့ဓမ္မစာပေနှလုံးသားထဲမှာနေတာမဟုတ်ဘူး။လူတွေဟာယရဏသုတ်တန်ရဲ့အနတ်တိတ်ပြေကိုမသိတဲ့အခါကာလမှာငါတို့ရဲ့နှလုံးသားထဲမှာဓမ္မစေတီဘယ်အဆန့်ရောက်နေတယ်ဆိုတာကိုမသိကြဘူး။ဟုတ်လား။ကိုယ်တန်တန်မှာအဲ့ဒီလိုတိုင်းတာမဲ့ဓမ္မပေတံဓမ္မရှင်ကကရိယာရှိတဲ့အခါမှာကိုယ်တန်တန်မှာဘာဖြစ်နေတယ်ဆိုတာအောင်သိရမယ်။လူတယောက်နေမကောင်းဆိုလို့ရှိရဲ့အဲ့ဒီပရဒိုင်နဲ့တိုင်းလိုက်တဲ့အခါမှာသူ့ရဲ့ဒီဂရီဘယ်လောက်ရှိတယ်မရှိဘူးဆိုတဲ့အဲ့ဒါနဲ့တိုင်းကျင်းမှာတိတိကျကျသိသလိုယရဏသုတ်တံနိဒ္ဒန်လေးကိုနာကျင့်လိုက်တဲ့အခါမှာငါတို့ရဲ့အစင်တန်ဘယ်လောက်ရောက်နေပြီလဲ။ငါတို့သင်ထားတဲ့ရွတ်ဖတ်တဲ့ပါဠိတွေရဲ့စွမ်းအားဟာဘယ်အဆင့်မှာရှိလဲ။ဒါကစပြီးတော့ရှင်အာနန္ဒာထုံးနှလုံးမူပြီးတော့နှလုံးသွင်းမှုအပြည့်အဝနဲ့မလုတ်နိုင်သေးသမျှကာလပတ်လုံးအပြည့်အဝခံစားရမှာမဟုတ်ပါဘူး။ပရိုက်နဲ့ပတ်သက်ပြီးတော့စွမ်းအားတွေကမြတ်စွာဘုရားအပြည့်အဝဟောပြထားတာတွေရှိတယ်။ဒါပေမဲ့ဘယ်လောက်ပဲပရိုက်တရားတဲ့စွမ်းအားရှိရှိသူ့အညွန်တိုင်းမလိုက်နာဘူးဆိုရင်ပရိုက်စွမ်းအားရှိမှာမဟုတ်ပါဘူး။ဆေယဝန်တွေဆေးတွေပါတွေပေးကြတယ်။ဆေးဝါးတက်စားထင်းမှာအကုန်လုံးသူ့အနေနဲ့သူခိုးဆိုင်ထားကြတယ်ယောဂပြောက်ဖို့အတွက်ဒီစေငါဒီယောဂပြောက်ဖို့အတွက်ဘယ်လိုပဲကြိုးစားအထောက်ခေါ်ဆိုင်ထားတော့လည်းပဲစသုံးတဲ့ပုဂ္ဂိုလ်ကအညွှန်းအတိုင်းတိတိကျကျမလိုက်နာဘူးဆိုရင်အဲ့ဒီစေရဲ့တတိအပြေဝါကိုမခံစားရသလိုပဲဗုဒ္ဓပရိတ်တရားတော်ကိုဘယ်လောက်ပဲကြက်မှတ်ထားတော့လည်းပဲအသုံးချတဲ့နေရာမှာအညွှန်းအတိုင်းအသုံးမချဘူးဆိုရင်ပရိယအကျိုးကိုအပြေဝါမခံစားရဘူးအဲ့ဒီအပြေဝါခံစားစေခြင်းလို့မင်္ဂလာသုံးတဲ့ယရဏသုတ်လောက်တော့ဒီတန်တန်းမှဥစဉ်ထိပြုတ်သွားမယ်နော်ကြံတဲ့အပြည့်ဆုံးဆိုရင်တော့ညရာတိကြမှာတခြင်းအသက်ရှိခင်ရင်ဒါပွန်းပွန်းလင်းလင်းပြောမယ်နော်သင်္ခါရသဘောတရားစတာပြောလို့မှာဘောလုံးချက်ပြီးတော့လာပြီးအလလုံးမယ်နော်အဲဒီပွားနိုင်လာနိုင်တဲ့အချိန်မှာတော့ဒီလိုပြပကိုလည်းအတိုင်းတန်းလုံးနဲ့သွားနိုင်မှာပေါ့အဲ့လောက်ဒီမသွားနိုင်ဘူးဆိုရင်ကိုယ်နေရာပဲပို့ရှာမှာဒါတော့ပြိတ္တတွေကလည်းပဲသာသနာပြုဖို့ပါရမီဖြည့်ဖက်မြတ်ပါခဲ့ပြီဟဲ့ဆိုရင်သိစ္စာဒိဋ္ဌံသာပြုထားရှင်ပေါ်နေညာရဲ့နော်ဒီမှာအတိတ်ဇာတ်ကြောင့်ဟောတဲ့အခါမှာအဲ့ဒီအကြောင်းအရာတွေပါလာလိမ့်မယ်ဥစဉ်ကတော့စိတ်ကိုဆုံးပြတ်ထားတယ်ဒီကနေ့ဥစဉ်တော်နိုင်ငံမှာစံရဲအရာသာလဲဖုန်ကြီးအပရဲ့၅သိန်း၅သိန်းတော့ကျွေးကြုံနေကြတယ်တကယ်ကတဝက်တော့ရှိရှင်မှရှိမှာဘာလို့ဥစဉ်ကပန်ကနဲ့အလုလုံနေရတဲ့ပုဂ္ဂိုလ်တွေနော်ဘယ်အကြောင်းလိုက်ကြေးလိုက်ကြေးလိုက်ပန်ကအပ900ရှိခဲ့တဲ့အကြောင်းတွေဟာဒီကနေ့152ပန်ကတရားနေရရှိတဲ့စာသနေတဲ့ဒီကနေ့သွားကြည့်15ပါပါ20ဘယ်ရောက်သွားမှန်းတော့မသိဘူးနော်သောသောဥစဉ်တော့ဝမ်းမနေပါဘူးသာသနာမှာအရေးအတွက်ရုပ်သွားတာကိစ္စမရှိဘူးအရေးရှင်းရှိတဲ့ပုံကိုကြံနေဖို့အရေးကြီးတယ်အဲ့ဒီအတွက်ဥစဉ်တို့ကဆက်ပြီးတော့ကြိုးစားရမှာနောက်ဆုံးသာသနာဖက်ကတကယ့်ကိုသာသနာအထိဝင်လာတဲ့ယဟန်ပါမဏိကုံချမ်းတယ်မရရင်လည်းပဲအခုလိုစေဘူးကဓမ္မပရိသတ်လိုပရိသတ်မျိုးများများကိုလူတွေပဲသင်ရမှာပေါ့သင်ပြမယ့်ပုဂ္ဂိုလ်ကဘုန်းကြီးယဟန်ပါမဏိမရှိမှာတော့လူတွေကိုပဲသင်ရတော့မှာပေါ့အခုလည်းပဲပြန်ပြီးတော့ကြည့်ကိုပြေနွမ်းမှာအခုသင်တန်းဖွင့်ဒီလိုပရိသတ်တွေဖြစ်ရှင်မှာဖြစ်မှာဘာလို့ဆိုတော့ဟောကပုဂ္ဂိုလ်တွေကအရှင်ရဲ့တန်ဖို့နားမလဲဘူးဒီကပုဂ္ဂိုလ်တွေကအရှင်ရဲ့တန်ဖို့နားလေတယ်ဒီစကားမျိုးပြောသူတို့ကကြိုက်မှာမဟုတ်ဘူးမကြိုက်ရင်လည်းမှန်တာပြောတာပဲဟုတ်လားပုံနေတဲ့အရှင်ကိုကွန်ရဆိုင်တွေမှာအရှင်ဖြုံးနေကြတယ်လမ်းဘေးတွေမှာအရှင်ဖြုံးနေကြတယ်လူတွေသာမဟုတ်ဘူးယဟန်တယ်လေဘုန်းကြီးကဒီအတိုင်းပဲဒါကတော့ကိုကအမရလို့ပြောတာတကယ်အရှင်ကိုတန်ဖို့ရှိရင်သုံးချကြရင်ဘလောက်ကောင်းပါလဲနော်ဘုရားရှင်ကမာဝခဏဝိရာဒေထမောကခန္ဓာခေပီဘဝအတ္တံအမတန်မှတူတယ်တူနေတဲ့တူတောင်းတဲ့အရှင်ကကာလမှာရရှိကြတဲ့လူဘဝကိုသာသနာနဲ့ကျွလို့ကျွလို့တန်ဖို့ရှိရင်သုံးချကြဖို့အသုံးမချဘူးဆိုလို့ရှိရင်ကုံဆုံးသွားတဲ့အရှင်ဟာဘာနဲ့မှအစာထိုးပြီးမရဝေယူလို့လည်းမရဘူးအမြဲတမ်းတတိပေးတယ်ဒါပဲမဲ့အဲ့ဒီဗုဒ္ဓရဲ့တတိပေးချက်ကိုဦးဇင်းတော်ယဟန်တွေရောလူတွေရောအမှတ်တမဲ့နေပြီးတော့ဘဝကိုရှင်ဖြုံးနေအလုံမလုံးရနေပဲတနေ့ကြသေးရမယ်အလုံလုံးရလည်းသေးရမယ်အလုံလုံးပြီးတော့သေသွားရတာကကိုယ်အတွက်ရောသာသနာအတွက်ရောတန်ဖိုးရှိပဲနော်အဲ့ဒီလိုအလုံးဟာအမြဲမှန်ယောနိသောမနာတိကာရနှလုံးမှန်မှန်နဲ့လောက်ကြမယ်ဆိုရင်တော့ဦးဇင်းတော်သာသနာအတွက်သိစိုးရင်စရာမရှိဘူးအခုကအရေးအတွက်ပိုင်းမှာတော့တို့တို့ကြဆင်လာတယ်အရေးရှင်းပိုင်းလေးကြလာပါပြီမနေ့ကပြောသလိုဝေးရပုဂ္ဂိုလ်တွေများများကြီးပေါ်ထွန်းလာပေမဲ့သာသနာအတွက်အလုံလုံးနိုင်တဲ့စွမ်းအားရှိတဲ့ပုဂ္ဂိုလ်ကနင်းနေလေးပါတယ်ဒါကြောင့်ဦးဇင်းတို့ကအာမရဖြစ်နေတယ်နောက်ဆုံးတော့သာသနာမှာဘုန်းကြီးရမရှိရလဲပဲလူတွေအတွက်ပဲတခါသတင်းစကားကြေညာပြီးတော့ ကိုတူတောင်းတာနဲ့ကြောင်းလိုက်တယ်မှာတခါတဲ့အဘိဓမ္မာရဏဂရဓမ္မယုံကြီးဆိုပြီးတော့ပရိသတ်ထောင်နဲ့ရှိအောင်ဆန့်အောင်အဲ့ဒါမျိုးပဲဥစဉ်ကြိုးစားတော့မှာကဲတနေ့မှာလူတွေအတွက်၃လလောက်အရှင်ယူပြီးတော့ပြန်ပြရင်ရက်ပေါင်း60လောက်ဆိုရင်ဒီမှာဖွင့်လာတဲ့အများကြီးခီရောက်သွားမယ်နော်တော်တော်ဟိုကပုံကိုယ်တွေကအရှင်တန်ဖို့နားလေတဲ့ပုံကိုယ်ဆိုရင်တော့တိုက်ခီရောက်သွားမှာပေါ့ဥစဉ်စိုက်ကူပါဒါလေဒါလေကိုကလည်းအသက်ရှင်မှနော်60နောက်ပိုင်းဆိုလို့ရှိရင်ပြေပါလေတိုက်မလန့်လာနိုင်ဘူးဘုန်းကြီးရန်တွေကလည်းကိုစီမတဖြည်းဖြည်းနေလာမယ်ဆိုရင်ဗုဒ္ဓရဲ့အဆောင်မှာတရားတွေယဟန်တူတရားနှလုံးသားထဲမှာမကြံရင်လည်းပဲသာသနာကိုကိုယ့်ကိုယ်စိတ်ကနေကြဗုဒ္ဓသားတို့သမီးတို့လူဝဲကြောင့်ပုဂ္ဂိုလ်ရဲ့နှလုံးသားထဲမှာဒီအတိတ်တရားကြံရင်လည်းဘယ်လိုနည်းနဲ့မှသာသနာမကွေနိုင်ဘူးပင်ကန်းဝတ်တဲ့ပုဂ္ဂိုလ်တွေရဲ့နှလုံးသားထဲမှာဒီဓမ္မအတိတ်တွေပေးလောက်အောင်သူတို့ကသာသနာထဲမှာခေါင်းပန့်လာရင်တော့လူတို့ရဲ့နှလုံးသားထဲမှာတည်ရှိအောင်ကတော့ဥစဉ်တို့ကရိတ်သွင်းရအောင်ပါအဲ့ဒီလိုရိတ်သွမ်းမှာစိုက်ချပြိတိုက်တယ်မပူနဲ့เนาะဦးစဲမသေးသေးဘူးဆိုလို့ရှိရင်ဗမာပြည်လာလိုက်နေအောင်ကြိုးစားစွန့်နိုင်တော့ရှိရင်ထီထောထားမီလီယန်တာတစ်ထည့်ဖြစ်အောင်ပိုင်ရနာဥသူစိတ်တာဘိဝန္တာအသက်နဲ့ထင်ခန္ဓာထင်ရှားရှိသူရဲ့အဘိဓမ္မာရဏဂရဓမ္မအောင်ကြီးမှာဘဝနဲ့ခန္ဓာမြုပ်နှံပြီးတော့လူသားတွေအတွက်အလုံးလုံးမယ်လို့ယုံကြည်ချက်နဲ့ထီထောအဲ့ဒါတနေ့ကျအဲ့ဒီဓမ္မအောင်ကြီးဖြစ်လာလိမ့်မယ်เนาะဦးစဲနဲ့စိုက်ကူပြီးသားပါအဲ့ဒါကြတော့ဦးစဲပြန်တော်မူသွားတဲ့ပြိနိဗ္ဗာန်လို့မပြောရပါဘူးပြန်နမှုသွားတဲ့နောက်ပိုင်းမှာလည်းပဲကိုယ့်ရဲ့တပည့်တွေကဒီအမွေကိုဆက်ခံပြီးတော့အလုပ်လုပ်သွားကြမယ်ဆိုရင်သာသနာမှာဖုန်ကြီးဟန်နေသွားပြီမြေဗုဒ္ဓဘာသာကိုတကယ်လိပ်စတဲ့လူသားတွေရဲ့အမျိုးသားအမျိုးသမီးတွေနှလုံးသားထဲမှာတော့ဗုဒ္ဓအဆုံးပါတယ်ကြံရှိနေမှာအခုဒီမှာကအမတန်ခက်ခက်ခဲခဲနဲ့ဒီသင်္ဍန်းတစ်ခုဖွင့်ဖို့အတွက်ကြိုးပမ်းရတာဥစဉ်တော်နားလေပါတယ်ဒါကြောင့်ဥစဉ်တော်ဒီကဓမ္မတောင်းလို့မိသားစုတွေကကြိုးပမ်းပြီးတော့လုပ်တာမနေ့ကဥစဉ်ပါဠိတရားကိုဖွင့်ပြီးတော့ဟိုအထက်မှာရှားကြည့်တယ်။ဘာအကြောင်းရာသွားတွေ့တယ်။ဘုဒ္ဓမုတ်တရာဖရာသာသနာတုံးကရှင်ကွန်းဉ္ညာစုပန်ခဲ့တဲ့အကြောင်းလူတွေတော်တော်များများသိတာကရှင်ကွန်းဉ္ညာမထေရ်ဥစ္စံတဲ့ဗုဒ္ဓမြတ်စွာသာသနာထင်းမှာတရားဥနာရတယ်။ရတ္တဉ္ညူဣတ္တနေဘုရရဲ့စာဥဂောဘလူခဲလို့ဒါတော့ပဲအဲ့ဒီဥကိုဘလှူခဲတဲ့အပိုင်းဟာဒီနေ့ကစပြီးရွတ်ရ60တက္ကပါအထက်ကပွင့်တော်မူခဲ့တဲ့ဝိသပတိဟယသာသနာမှာပဲမဟာကာလသုလကာလညီကိုနှစ်ယောက်မှာအကိုဖြစ်တဲ့မဟာကာလဒီရှင်ကွန်းညာလောင်းနေရသူကလှူခဲ့တာတကယ်ပါဠိတော်ထာရကျွေ့ချက်ကအဲ့ဒီ60တက္ကပါအထက်အထက်မကဘူးကဘာတသိန်းထဲကပွင့်တော်မူခဲ့တဲ့ဘုဒ္ဓမုတ်တရာဖရာသာသနာမှာကိုပဲရှင်ကွန်းညာကတာဝရင်သားကနေပြီးတော့နတ်သားဘဝနဲ့ဘောဓိပဲအောက်မှာပထမဆုံးရှိဥစွာဆောင်းကခံရတဲ့ရှင်ကွန်းဉ္ညအဲ့ဒီမှာပဲနတ်သားဘဝနဲ့အဲ့ဒီကနေပြီးမှသာသနာပို့ပေါက်တဲ့အရှင်ခါကာလမှာလူဖြစ်ရတာနဲ့နတ်ဖြစ်ရတာဘယ်ဟာကောင်းတာလဲဆိုရင်စဉ်းစားတာရှင်ကွန်းဉ္ညစဉ်းစားသိစိတ်ဝင်စားစရာကောင်းတယ်လူဖြစ်ရတဲ့ဘဝကသာသနာတည်းမှာလူဖြစ်ရတာနတ်ဖြစ်ရတာထက်ကိုပို့ပြီးတော့မြတ်တယ်ဘာလို့ဆိုနတ်ဖြစ်ရတဲ့ဘဝသည်သာမန်ရိုးရိုးပဲရတယ်သာသနာတွင်မှာရှင်ပြုရှင်ရှင်ဖြစ်ကိုလူယူရှင်လို့မရဘူး ነ တဲ့ဒါမျိုးအခွင့်အရေးကစပြီးတော့ရှင်ကွမ်းဉာဏ်ဆိုင်စားလာတာဒါကြောင့်သူ့ရဲ့တက်တန်းကိုအပြည့်ဝမခံစားဘဲနဲ့အတိမုတ်တိမရဏဆိုတဲ့ပုံစံမျိုးဆန်းဆန်းနော် ነ တဲ့ကိုရှုရှားပြီးမှလူပြေမှာလာပြီးတော့သူဖြစ်တယ်လူဖြစ်ပြီးတော့လည်းပဲသူကတထေသဘဝနဲ့မြတ်စွာဘုရားအနိနာမှာပဲသူကယရဏ၃ပါးနဲ့ပတ်သက်ပြီးလုပ်ခဲ့သူ့ကိုယ်သူလည်းဘယ်လိုခံယူလာလဲဆိုလို့ရှိရင်ငါဒီလောကကြီးမှာလူဖြစ်လာရတာဘုရားတရားသင်ကရရဏ၃ပါးနဲ့ပတ်သက်သောဗုဒ္ဓဝေယဝိသဓမ္မဝေယဝိသသံဃဝေယဝိသရရဏ၃ပါးနဲ့ပတ်သက်သောဝေယဝိသကောင်းမှုကုသိုလ်ထမ်းဆောင်ဖို့အတွက်လောကမှာလူဖြစ်လာရတာပဲလို့သူကဒီနဲ့ခံယူထားတယ်။ဒါကြောင့်ဥစဉ်ကဒီကဒီသင်္นานကြီးတစ်ခုအခက်ခဲခက်ခက်ခက်ခဲပေါ်ပေါက်လာဖို့အတွက်ဝေယဝိသတောင်းဝန်းကိုနေမညာမယ်အလုံးလုံးနေကြတဲ့ပုဂ္ဂိုလ်တွေကြည်ရတဲ့ကရှင်ကွန်းညတိုင်မြပိုင်ကြလားမသိဘူးလို့နော်။လူပြေမှာလာပြီးတော့စံဘူးမှာလာပြီးတော့ယရနာ၃ပါးအတွက်ငါတို့လာလူဖြစ်ရတာစီးပွားရေးရှာလာပြီးတော့ရှာတာတက်တဲ့မဟုတ်ဘူးရှင်ကွမ်းညလို့ဒီနေရာမှာလာပြီးတော့ယရနာ၃ပါးအတွက်လူဖြစ်လာရတဲ့ပုဂ္ဂိုလ်တွေမိသားစုတွေဥစဉ်ကတော့မနေ့ကပါဠိတာဖိုင်ရင်ဖိုင်ရင်နဲ့ဒီကမိသားစုတွေကိုဒီတိုင်းပဲဒါပဲမဲ့အကောင်လုံးကိုတွက်ချက်လို့ရမလားဆိုဒီရောက်ရှိလာတဲ့ခမ်းမကြီးဒီမှာပြိတ္တာတိစံဘူးမှာရောက်လာတော့မြန်မာလူတို့ပြိတ္တာရဲ့တိတ်ရခိုင်နှုန်းတော့ရှိချင်မှရှိမထင်ပါရဲ့ဟုတ်လားအဲ့တော့ရှာပါတဲ့ပစ္စည်းတွေမှာဖယားရှိမှခံရတဲ့ရှားပါပြိတ္တထဲမှာငါတို့ပါနေပြီလို့အဲ့လိုတို့အာရှိတာကဲသင်္ဍန်းနောက်ကြသွားမယ်အကြောင်းအရာပြောရကြာသွားမယ်နော်ပြီးမှလိုအပ်ရဲ့ silent တွေကိုပြန်ဆိုင်မယ်အခုကဘုဒ္ဓမုဒ္ဒရာဖယားနဲ့ဝိပတိဖယားကြောင့်ဆက်ဆက်ပြီးမှရှင်ကွမ်းဉ္ညာဘယ်လိုလုပ်ခဲ့တယ်ဆိုတော့နောက်ပိုင်းမှာတခါပြန်ပြောမယ်ကဲပဲရောက်သွားတော့ဆက်ဆက်ပြီးတော့ မနေ့ကပြီးသွားတာကအစွမ်းနှစ်ပါးပြီးသွားပြီမဲခင်ရှိပါအကြံဖြန့်ပြီးအကြံဖြန့်လို့ပြောတာနော်အချိုးမဟုတ်ဘူးမဲခင်ရှိပါပြီးတဲ့အခါမှာဒုက္ခသစ္စာအကြောင်းသမုဒယသစ္စာအကြောင်းနိရောဓသစ္စာမဂ္ဂသစ္စာအကြောင်းဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောခဲ့တဲ့ပါဠိကိုအကြံဖြန့်ဥပမာပြောပါမယ်လက်ဝဲဖက်စာမျက်နှာမှာအကြံဖြန့်ရပြောလိုက်မယ်ဣဒံခောပါဏာဘိကွေဒုက္ခအရိယသစ္စာငါရှင်းတဲ့ညာမျိုးတော့ဒုက္ခသစ္စာဆိုတာဒါကိုပြောတာတဲ့ဘာတွေလဲစာတိပိဒုက္ခအဖန်ဖန်တတ္တပရိသန္တေနေရတာသည်ဒါဒုက္ခဒီလိုမြင်အောင်ကြည့်ပါတဲ့စရာပိဒုက္ခအောရတာကလည်းပဲဒုက္ခပြာတိပိဒုက္ခကိုယ်စိတ်ချောပြယောဂဝေဒနာဖြစ်စီနှိမ့်ဆက်ခံရတာတဲ့ဒုက္ခမရဏပိဒုက္ခဘေဘုံဘေနဲ့ပဲတေရတေရတေရတာမှန်သမျှသည်ဒုက္ခမနေ့ကမရဏနဲ့ပတ်သက်တကယ်ကြဥစဉ်ပုံမှန်လည်းပြောပါမယ်လေးမျိုးပဲခွေရတကယ်ကာလမရဏအကာလမရဏပြီးမှတခါပါလေဒီဘက်ကသမုခမရဏစသည်ပြမရဏမျိုးစတယ်အများကြီးကြံသေးတယ်ဒါလာတော့ဝန်ခံခဲ့မယ်နောက်မှအကျေတခါနော်ညရာဒီကြပြောတယ်ပြောမယ်အခုကမရဏလေးမျိုးပဲမှတ်ထားနောက်တခါအပိယေတံယောဂဒုက္ခတခုပိယေဝေပြောကဒုက္ခတို့နောက်ယံပိသန္နလပတိတံပိဒုက္ခရတာမလို့လောတာမရဒါလည်းဒုက္ခတစ်မျိုးနော်လားအဲ့တော့ပြန်လိုက်တာကောင်းမယ်။ယံပိသန္ဒလပတိတံပိဒုက္ခံကိုမြန်မာပြန်ရင်ရတာမလို့လောတာမရဒုက္ခအကောင်လုံးပေါင်းလိုက်လို့ရှိရင်တန်ခိုက်တင်တဲ့ပြင်စုပါရနဲ့ခန္ဓာဒုက္ခအကျဉ်းအဖြစ်ပါလေ။တေဘူးမကဝတ္တုခမှန်သမျှကိုဒုက္ခသစ္စာလို့လို့ပါ။ဒါတွေကိုဒုက္ခတေဘူးကဝတ္တ။အဘိဓမ္မာသဘောတရားအရပြောမှဆိုရင်ပရမတ္ထတရား၄ပါးထဲမှာလောကီဆိုင်၈၁ပါးပြီးတော့လောဘကျင်သောစေတသိက်50နဲ့တပါးယုတ်28ပါဒီတရားတွေအလုံးဟာဒုက္ခသစ္စာတရားဗုဒ္ဓပရမတ္ထအနေနဲ့ဥပါဒံဤအာယုံဖြစ်သောတဏ္ဍာဒိဋ္ဌိဆိုတဲ့ဥပါဒံတရားနှစ်ပါးတို့ဤအာယုံဖြစ်သောလောကီတရားအလုံးမှန်သမျှသည်အကျဉ်းချုပ်ရင်ဒုက္ခအဲ့ဒီထဲမှာဘုရားရှင်ကဇာတိပိဒုက္ခစရာပိဒုက္ခပြာတိပိဒုက္ခပြဉ္ညာနိဗ္ဗေကအယတ္တစကလုံးနဲ့သုံးတယ်ပရမတ္ထအဖြစ်ကြည့်ရမယ်ဆိုရင်တော့လောကီတရားမှန်သမျှသည်အကောင်လုံးဒုက္ခသစ္စာနေပြီလို့သတ်မှတ်လိုက်ပါအဲ့ဒီလိုဒုက္ခကိုဒုက္ခလို့သူ့နေရာနဲ့သူသိရင်သဘောတရားနောက်ပိုင်းမှာသိစညာကတညာအဲကိစ္စညာသုံးပါးနဲ့ဒီနေ့ခွဲမှာပါပြီးမှတခါသမုဒိယနဲ့ပတ်သက်ပြီးတော့တခါပြန်အာရုံပြုကြည့်အနုပန်နေဆက်ဖို့အတွက်ပြောတာဣဒံခောပါဏာဘိက္ခုဒုက္ခသမုဒိယအရိယသစ္စာယာယံတဏ္ဍပောဏဘူယိကနန္ဒီရကသကတာတတရပိဏ္ဍိနေတေတိဏကာမတဏဘဝတဏဝိဘဝတဏပါဠိကတော့ရှိကြီးအဘိဓမ္မာသင်ထားတဲ့ပုဂ္ဂိုလ်ကတော့တဏသမုဒိယဘူးပဲသမုဒိယအရိယသစ္စာတရားပြောတာမဟုတ်ပါလောရှင်မှုတဏတိဒါလဲသမုဒိယသစ္စာအဲ့ဒီလောရှင်မှုတဏဆိုတာဘာလဲလောရှင်မှုတဏရှိတဲ့ပုဂ္ဂိုလ်မှန်တယ်မြတ်သည်ပောနောဘူကနောက်ထပ်ဘဝသစ္စာရှိသေးတယ်နောက်တဲ့ဘဝတိုင်းကိုဖန်တီးပေးတာလေဒီတဏ္ဍာလဲတွေကဖန်တီးပေးတာနန္ဒီရာဂသာကတာနန္ဒီရာဂဆိုတဲ့ဒီသဘောတရားနဲ့အမြဲတမ်းဖြစ်တယ်နှိမ့်တဲ့ဇာရှိရင်နှိမ့်သက်တယ်ဒါကြောင့်တဏ္ဍာမျိုးစံနဲ့ပတ်သက်ပြီးတော့မနေ့ကပြောလိုက်ပြီနှိမ့်တဲ့ဇာအဆိုင်အာယုံနဲ့တွေ့ရင်လေလိုရှင်တယ်တတ်မဲ့တယ်နှိမ့်သက်တယ်အပန်းနဲ့နဲ့တို့တူပဲကိုနာထင်းမှာသဝနိယဖြစ်လာရင်အဲ့ဒီပုံမှာလောဘတဏ္ဍာတတ်မဲ့မှုဖြစ်တယ်အနတ်အာယုံနဲ့လည်းတို့တူအရာသာနဲ့လည်းတို့တူအတွေ့အထိနဲ့လည်းတို့တူစသည်ဖြင့်အာယံငါးပါးကမ္မကိုတရားရနဲ့ပတ်သက်ပြီးတော့တွေ့တတ်မဲ့ဘူးတဏှာမှန်သမျှသည်သမုဒိယသစ္စာသမုဒိယသာအကြောင်းဘာရဲ့အကြောင်းတော့ဒုက္ခကိုဖြစ်စေတတ်သောအကြောင်းဒုက္ခဤအကြောင်းဒုက္ခရောက်ခြင်းအကြောင်းဒါကြောင့်ဒုက္ခရောက်ကြောင်းဖြစ်သောတရားသည်တဏှာလည်းသည်ဒီတဏှာစတဲ့လူရှင်မှုသဘောတရားမရှိရင်ဒုက္ခရောက်စရာအကြောင်းမရှိတော့ဘူးဘဝတစ်ခုမှာကြီးပေါ်ရှမ်းသာရှင်တဲ့ပုဂ္ဂိုလ်တရားဟာကြီးပေါ်ရှမ်းသာလောက်အောင်အလုံးလိုရတဲ့လလွာရှာဖွေရတယ်ဒါမျိုးပေါ့ကြည်ပေါ်ချမ်းသာရှင်တဲ့လောဘတဏ္ဍာကြောင့်ကြည်ပေါ်ချမ်းသာအောင်ဒုက္ခသစ္စာနေပြီမှာအလလွာတယ်ဥစဉ်တော်လည်းပဲဒုက္ခသစ္စာလို့ပြောရမှာလားဘုံမှာစာတတ်ရှင်တာကိုစာတတ်ရှင်တို့အရှင်ကိုဒီလိုပဲကြိုးစားပြီးတော့အလလွာတယ်နော်အဲ့ဒီတန်တယ်လေဒီမထီတာတယ်အများကြီးပါဘုကြောင့်ကိုပြောနေလို့မကြိုက်တော့ရှေ့ဆက်ရတတရပညာတိနေဟောပေရောက်ရောက်ပါလေအယုံမှန်သမျှမှာနေတဲ့တွေ့တာတယ်ဒါတွေအလုံးကတဏအဲ့ဒီတဏမျိုးစားအလုံးကာမတဏလို့တစ်မျိုးဘဝတဏလို့တစ်မျိုးဝိဘဝတဏလို့တစ်မျိုး ကာမဘုံ၌တွေ့တတ်တတ်မဲ့မှုတဏှာကိုကာမတဏှာကာမဘုံ၌စတဲ့အာယုံငါးပါးကာမဂုဏ်တရားတို့၌တွေ့တတ်တတ်မဲ့မှုတဏှာလို့ဒီလိုမှတ်ပြီးမှတင်မြီဤဟုသန္တရဒိဋ္ဌိနဲ့တဝါဖြစ်သောတတ်မဲ့မှုတဏှာဒါကဝိဘဝတဏှာသေလျင်ပြည့်ဤဟုပါလေဩစေတဒိဋ္ဌိနဲ့တဝါဖြစ်သောတဏှာအဲဘဝတဏှာတဝိဘဝတဏှာလို့သွားပြီနော်ဟောကသန္တရဒိဋ္ဌိနဲ့တဝါဖြစ်သောတဏှာကဘဝတဏှာဩစေတဒိဋ္ဌိနဲ့တဝါဖြစ်သောတဏှာကပါလေဝိဘဝတဏှာမင်းညမာတုံးကလည်းဥစဉ်နေနေပြောခဲ့ပြီထင်ပါရဲ့နော်ပရိသသုဘအခမ်းမှာလေတဏှာပစ္စယဥပါဒနာခမ်းမှာလေနေနေပါပြောခဲ့ပြီလို့ထင်ပါတယ်ကောင်းတာကတော့အဘိဓမ္မာနဲ့တွေးပြီးတော့သုတ်တန်ကိုမလစ်လာဘူးဆိုရင်ဘယ်လိုမှအတိတ်ပြမရှင်းဘူးနော်အဲ့တော့အကောင်လုံးကိုပေါင်းလိုက်လို့ရှိရင်တဏှာသမှုတရားကိုဝေဒုက္ခကိုဖြစ်စေတတ်သောလို့ရှင်တတ်မဲ့မှုဆိုတဲ့တဏှာသည်သမှုတရားသိစ္စာသမှုတရားဆိုတဲ့စကလုံးကိုဓမ္မစကားပွားနာသုတ်တံမှာဘုရားရှင်ကအပြည့်အစုံဖုံးထားတာကဒုက္ခသမုဒယအရိယသစ္စာလို့ဆိုမှပြည့်စုံတယ်။အဲ့ဒါကိုဥဇင်းတော်နိုင်ငံကပါတယ်သမုဒယသစ္စာလို့သုံးကြတယ်။တကယ်ဘုရားဟောတာကအပြည့်အစုံကဓမ္မစကားတရားဥထေမှာပထမကဒုက္ခအရိယသစ္စာဒုတိယဒုက္ခသမုဒယအရိယသစ္စာတတိယဒုက္ခနိရောဓအရိယသစ္စာစတုတ္ထကဒုက္ခနိရောဓဂါမိနိပရိပရာအရိယသစ္စာဒီအမည်နဲ့ဘုရားဟောတာဥဇင်းတော်နိုင်ငံကကြာဘယ်လိုသုံးထားတော့ဒုက္ခသစ္စာ၊သမုဒယသစ္စာ၊និရောဓသစ္စာ၊မေဃသစ္စာမြန်မာကဆရာတော်ကြီးတွေကအတော်ကဖရာစကလုံးကိုပြန်ပြီးတော့ရှင်းပြလိုက်ကြတယ်နော်တကယ်အပြည့်စုံဓမ္မစကားဘဝနာသုတ္တံမူရန်တိုင်းသစ္စာ၄ပါးကိုခေါ်မယ်ဆိုရင်ဘယ်လောက်ကဟောမှာနော်ဒုက္ခအရိယသစ္စာဒုက္ခသမုဒယအရိယသစ္စာဒုက္ခនិရောဓအရိယသစ္စာဒုက္ခនិရောဓဂါမိနိပရိပဒာအရိယသစ္စာဒါပဲရှိတာအဲ့တော့ဒုက္ခသစ္စာဆိုတာကတော့ပြောပြပြီးပရမတ္ထတရားနဲ့ပြောရမယ်ဆိုရင်လောကီတရားမှန်သမျှဒီလောက်စီဒုက္ခသစ္စာတိတိကျကျဆိုရင်လောကီစိတ်ရှိစေတပါလောဘကျင်သောစေတိုင်းငါစေတပါယုတ်နှစ်စိတ်ရှိပါသည်ဒုက္ခသစ္စာသမုဒိယသစ္စာဆိုတာကလောရှင်တမ်းမဲ့မှုဆိုတဲ့တဏှာလောဘစေတသိက်တစ်ခုကိုပဲဘာလို့သမုဒိယသစ္စာလို့ခေါ်တယ်និရောဓသစ္စာဆိုတာကအဲ့ဒီဒုက္ခအလုံးတို့ရဲ့ရှုံ့ညင်ရာတရားကိုဘာလို့ခေါ်တော့နိရောဓသစ္စာလို့ခေါ်ရှုံ့ညင်ရာတရားဆိုတာဘာလို့ပြောတာနိဗ္ဗာန်လို့ခေါ်တယ်နိဗ္ဗာန်နော်အဲ့ဒါကိုဆင်းရဲရှုံ့ညင်ရာတရားအမှန်တရားနိရောဓသစ္စာအကျဉ်းဖြင့်ဒီလောက်ပဲမှတ်အဲ့မှာအကြည့်အဖြစ်မိဒီကပြောခဲ့ပြီ Now ဒုက္ခနိရောဓဂါမနိပရိပရာစတာကတော့ဥစဉ်တော့ခေါ်ကဘာနဲ့ခေါ်တော့မေဃသစ္စာလို့ခေါ်တယ်ဘာကြောင့်လဲဆိုရင်မေကန်၈ပါးကိုပဲလင်းရင်မေဃသစ္စာလို့ခေါ်တယ်အဲ့ဒီဒုက္ခအလုံးတို့ရဲ့ညင်းရာဖြစ်သောနိဗ္ဗာန်သို့တကယ်ရောက်ကြောင်းဖြစ်သောအကျင့်သည်မေဃရှိပါဒါကြောင့်အဲ့ဒီမေဃရှိပါကိုပဲလင်းဘာလို့ခေါ်တော့မေဃသစ္စာအပြည့်စုံစေဒုက္ခနိရောဓဂါမနိပရိပဒအရိယသစ္စာဒီတိုင်အောင်မနေ့ကပြီးသွားပြီအဲ့ဒီသစ္စာတရားနဲ့ပြီးပြီးတဲ့နောက်ပိုင်းမှာသစ္စာတစ်ပါးတစ်ပါးမှာသစ္စာညာကိစ္စညာကတညာဆိုပြီးတော့အလုံးညာ30 30ဒီဖြစ်ပေါ်လာပုံလေးကိုမြတ်စွာဘုရားကအသေးစိတ်ဟောခြင်းလို့ဒီမှာထပ်ပြီးတော့သူကိုယ်တိုင်မြတ်စွာဘုရားမေကန်တရားနဲ့ကြင်ကြံကြုံကအထုတ်လိုက်တဲ့အခါမှာပရမရှုစာသေစာညာဒုတိယကိစ္စညာတတိယကတညာကတညာအစဉ်ရောက်ပြီးမှအားလုံးဟာပါတော့တရားသူကိုသူရလာတယ်ဗောဓိပင်အောင်မှာရလာတယ်အခုလည်းပဲသူရခဲ့တဲ့တရားကိုရှင်ခွန်းညတို့ကိုတရားနာခံထားပြီးတော့ဟောတဲ့အခါမှာဒီသစ္စာညာကိစ္စညာကတညာဒီသုံးဆန်းကိုဆက်ပြီးတော့ဟောပါတယ်အဲ့ဒီအပိုင်းကစပြီးတော့ဦးဇင်းတော်အခုစတော့မယ်ကဲအားလုံးညီတူပါဠိဖတ်လိုက်ပါဤတံအာဘီအရာကပါဠိယာအောက်မှာမြန်မာပြန်ရဲ့အဆုံးလာမှာလက်သေးခွန်းနဲ့ဗာညာလို့ပြရတာသစ္စာညာဘုရားရှင်ကရှေ့မှာဒုက္ခသမုဒယနိရောဓမေဃသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ဇာတိပိဒုက္ခစသည်ဖြင့်ဟောပြပြီးတဲ့အခါမှာသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့တစ်ခုစီတစ်ခုစီသစ္စာညာဖြစ်ပုံကိစ္စညာဖြစ်ပုံကတညာဖြစ်ပုံပြတဲ့နေရာမှာအခုဖတ်လိုက်တဲ့ပါဠိတိ ဒုက္ခသစ္စာသဘောတရားနဲ့ပတ်သက်ပြီးတော့ဟုတ်တိုင်မှန်စွာသိမြင်တဲ့ပါလဲသစ္စာညာဖြစ်ပုံကိုပြတဲ့ပါဠိကဲအဲ့ဒီပါဠိကိုမြန်မာပြန်ဆက်ပြီးဖားလိုက်ပြီးမှနဲ့ပါဠိဥစဉ်တွဲပြမယ်ယဟန်တို့တပိအဲ့တော့တကုစီ6ပြီးတော့ကြည့်နော်တပိစီဣဒံဒုက္ခအရိယသစ္စံတိမေပိတ်ခွေအဲ့ဒီကစပြီးတော့ဥစဉ်တပိရှင်အဲ့ပြန်ပြီးမှအတိတ်ပြန်ပြောင်းပြောမယ်ပိတ်ခွေရဟန်းတော့ဣဒံဣတရသည်ဣတရစတာတခြားကိုပြောတာမဟုတ်ဘူးစာတိပိဒုက္ခစရာပိဒုက္ခပြာတိပိဒုက္ခမရဏပိဒုက္ခဒါပြောတာဣဒံပရိသန္တိနေရခြင်းအိုရခြင်းနာရခြင်းသိရခြင်းမရှိမနေတဲ့သောပုဂ္ဂိုလ်တို့နဲ့အတူတူကပေါင်းသက်နေတဲ့ရခြင်းရှိတ်ကံနှိမ့်သက်လာတဲ့ပုဂ္ဂိုလ်တို့နဲ့ကိုယ်ကွင်းရခြင်းရတာမလုံးလုံးရမရဖြစ်ရခြင်းဆိုတဲ့သဘောတရားသည်ဒုက္ခံဒုက္ခအစေအရိယသစ္စာအရိယသစ္စာဘာပေတည်းဣတိဤသောမေမယငါဖျက်သည်ပုပ်ပေဖျက်မဖြစ်မီရှိရှိတုန်းကအနနုဒုတေသူမကြဖူးကုန်းသောဓမ္မေသူဒုက္ခသစ္စာတရားတော်၌မေငါဘုရားဤစက်ခုံပညာမျက်စိသည်ဥဒ္ဒပါတိထင်ရှားဖြစ်၏ဉာဏအသိဉာဏ်သည်ဥဒ္ဒပါတိထင်ရှားဖြစ်၏ပညာအပြာပြန်သိတတ်သောဉာဏ်ပညာသည်ဥဒ္ဒပါတိထင်ရှားဖြစ်၏ဝိဇ္ဇာထိုးထွန်း၍သိတတ်သက်ဉာဏ်ဝိဇ္ဇာသည်လေဥဒ္ဒပါတိထင်ရှားဖြစ်၏အာလောကဉာဏ်အယောင်းလည်းသည်ဥဒ္ဒပါတိထင်ရှားဖြစ်၏အဲ့ဒီမှာနေတ္တယမြန်မာပြန်ထားတဲ့အ ਨੇ ကယဟန်တို့ဣတရသည်လို့ဆိုတာဣတရသာပါလဲလို့ဆိုတာရှေ့မှာဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ဖျောက်ခဲ့တယ်စာတိပိဒုက္ခစရာပိဒုက္ခဒါကြောင့်ဣတံဣတရသည်လို့သဘောပေါက်ဖို့ဆိုတာဘယ်လိုကိုယ်အသိရမှာတော့ဘိုက်ကဝေငါးရှိတဲ့ယဟန်များတော့ဣတံဣတရသည်အပြည့်စုံစင်ဣတံပရိသန္တိနေရခြင်းအိုရခြင်းနာရခြင်းသိရခြင်းမရှိမနေတဲ့သောပုဂ္ဂိုလ်တို့နဲ့အတူတူကပေါင်းသက်နေတိုင်းရခြင်းရှိတ်ကံနှိမ့်သက်လာပါသပုဂ္ဂိုလ်တည်းနဲ့ကိုယ်ကွင်းရခြင်းရတာမလို့လိုရမရဖြစ်ရခြင်းဆိုတဲ့သဘောတရားမှန်သမျှသည်ဒုက္ခအရိယသိစ္စာဆင်းရဲဖြစ်သောအရိယတို့၏အမှန်တရားပါပဲဒီဣတိဤသောမေမယငါဖြစ်သည်ပုပ်ပေဖျားမဖြစ်မီရှိရှိရှင်ကကလာတုံးကအနာနုတ္တေသူမကြဘူးကုန်သောအနာနုတ္တေသူမကြဘူးကုန်သောတမေသူဒုက္ခသစ္စာတရားတို့နဲ့စက်ကုန်အသိဉာဏ်မျက်စိသည်ဥဒ္ဒပါတိထင်ရှားဖြစ်ပြီးပြည့်ပြည့်စုံစုံဒီတိုင်းကြည့်ရမှာဒါတော့ကိစ္စဉာဏ်ရဲ့ကတဉာဏ်ရဲ့သစ္စာဉာဏ်ရဲ့သုံးမျိုးရှိတဲ့နေရာမှာအခုပါဠိကသစ္စာဉာဏ်လို့ခေါ်တယ်အဲ့တော့ဒီပါဠိတွေရဲ့အ내သဘောကိုအပြည့်စုံမပြောမီသစ္စာရဲ့ကိစ္စရဲ့ကတရဲ့ဒီသုံးမျိုးအကြောင်းကိုဥစဉ်နေနေလာပြရမယ်သစ္စာဉာဏ်ဆိုတာကသစ္စာ၄ပါးအာလုံးစံနဲ့ပြိတ္တတိခဲ့ပြီသစ္စာ၄ပါး ਨੇ ပတ်သက်ပြီးတော့ဒီဒုက္ခသစ္စာဆိုတာဘာသဘောတရားဆိုတာကိုဥစဉ်နဲ့ပရမတ္ထသဘောတရား ਨੇ ပြောရမယ်တေဘုံမကဝေဒုက္ခမှန်သမျှသည်ဒုက္ခသစ္စာဒုက္ခเนาะအဲ့ဒီထဲပေါ်ပြီးတော့ရှေ့ကပြောတဲ့အတိုင်းစဉ်ပရိသန္တိနေရတာလေဒုက္ခအိုရတာလေဒုက္ခနာရတာလေဒုက္ခသိရတာလေဒုက္ခအပိသံပြောကဒါလေဒုက္ခပိယသံပြောကဒါလေပါလေဒုက္ခအဲပိယဝေပြောကလည်းဒုက္ခဉာဏ်ပိဿနာလိုပြီးတံပိဒုက္ခကလည်းပါလေဒုက္ခအဲ့ဒီလိုဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့လည်းပဲတကယ်သဘောတဘာဝကိုဟုတ်တယ်မှန်စွာသိတာ၄ဒါသစ္စာဉာဏ်လို့ခေါ်တယ်သမုဒိယနဲ့ပတ်သက်ပြီးတော့လည်းထို့အတူပဲတဏှာဆိုတဲ့လိုချင်တက်မဲ့မှုဆိုတဲ့လက်သစ်တရားဟာဒါဒုက္ခဖြစ်ကြောင်းသမုဒိယသစ္စာလို့အဲ့ဒီသမုဒိယသစ္စာရဲ့သဘောကိုဟုတ်တယ်မှန်စွာသိတာကိုလည်းသစ္စာဉာဏ်လို့ခေါ်တယ်သစ္စာဉာဏ်ဆိုတာကပါလေသစ္စာဆိုတာဟုတ်တယ်မှန်စွာအမှန်ကိုအမှန်နဲ့သိတဲ့ဉာဏ်ကိုဘာလို့ခေါ်တော့သစ္စာဉာဏ်ဒုက္ခကိုဒုက္ခအမှန်သိရင်ဒါသစ္စာဉာဏ်ဖြစ်တယ်သမုဒိယကိုသမုဒိယအမှန်သိရင်သစ္စာဉာဏ်နိရောဓကိုနိရောဓအမှန်ကမသိရင်သစ္စာဉာဏ်မေဃကိုမေဃလို့သိရင်သစ္စာဉာဏ်ဒါအတူကဒီချက်နင်းနင်းတော့အခြေပြန်ပြီးတော့ပြောမယ် ဒီပြကပါဠိတော်တွေကိုသဘောပေါက်ပြီးသားဖြစ်သွားအောင်နောက်ပိုင်းဖတ်သွားအောင်သဘောပေါက်သွားလိမ့်မယ်နော်သစ္စာဉာဏ်ဆိုတာသစ္စာ၄ပါးဒုက္ခသမုဒယနိရောဓမဂ္ဂဆိုတဲ့ဒီ၄ပါးသသစ္စာတရားတို့ရဲ့သဘောတရားလက္ခဏာတွေကိုတကယ်ကိုအရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းဟုတ်တိုင်းမှန်စွာသိမြင်မှုကိုသစ္စာဉာဏ်နော်သစ္စာဉာဏ်ဒီတဲ့နင်းနဲ့တော့အခြေထားပြီးတော့ပြောခြင်းရံကာမရူပအရူပလို့ဆိုတဲ့ပုံသုံးပါးမှာဖြစ်ပေါ်လာတတ်သောတဏ္ဍာဒိဋ္ဌိတို့အာယုံဖြစ်သောဥပါဒံတို့အာယုံဖြစ်သောတေဘူမကဝိဒုက္ခမှန်သမျှဆိုတာကဟောရခြင်းနာရခြင်းစသည်နော်အဲ့ဒါဒီအလုံးဟာဒုက္ခသစ္စာပဲအဲ့ဒီဒုက္ခဖြစ်ကြောင်းသမုဒယကတော့လိုချင်မှုတန်မှန်မှုဆိုတဲ့တဏ္ဍာပဲတဏ္ဍာသည်သမုဒယသစ္စာအဲ့ဒီဒုက္ခဖြစ်ကြောင်းဒုက္ခအလုံးတို့ရဲ့ပါလဲတကယ်ငြင်းအေးသွားတဲ့တရားသိပါလေနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာပဲဒုက္ခအလုံးတို့ဤငြင်းသွားတဲ့နိဗ္ဗာန်ကိုတကယ်ရောက်ရရောက်ကြောင်းဖြစ်သောတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပစာရှိသောမိစ္ဆာပရိပရာလမ်းစဉ်ကားတို့ပါတော့မေဃသစ္စာပဲလို့သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့သဘောသဘာဝကိုအမှန်ကိုအမှန်တိုင်ဟုတ်တယ်မှဆိုတာသိတဲ့ဉာဏ်ကိုပါလို့ကတော့သစ္စာဉာဏ်အကျဉ်းပြည့်ဒီလိုမှနောက်ပိုင်းမှာပါဠိတော်နဲ့တခါရှင်းမယ်နောက်သစ္စာဉာဏ်သိရင်ကိစ္စညာသိစ္စညာရဲ့ကိစ္စညာရဲ့ကတ္တညာသိစ္စညာကတော့သဘောပေါက်ပြီနော်သစ္စာလေးပါးရဲ့သဘောကိုအရှိကိုရှိတိုင်းဟုတ်တိုင်းမှန်စွာသိတဲ့ညာကသိစ္စညာကိစ္စညာကြတဲ့အခါမှာအဲ့ဒီသစ္စာလေးပါးကိုသူကိစ္စနဲ့သူတကယ့်ကိုပိုင်ပိုင်ခြားခြားခွဲခြားသိမြင်ရင်ကိစ္စညာဟောကသိစ္စညာနဲ့ကိစ္စညာကတခါကျစဝေစောဖြစ်သွားတယ်သစ္စာလေးပါးတို့ဤသဘောမှန်ကိုဟုတ်တိုင်းမှန်စွာသိတာကသစ္စာညာအဲ့ဒီသစ္စာ၄ပါးတရားတကောသူကိစ္စနဲ့သူမိုင်မိုင်ရှာရှာသိမြင်တာကပါလေကိစ္စညာသူကိစ္စနဲ့သူဆိုင်ဒုက္ခသစ္စာဆိုပိုင်ရှာသိသိရမယ်ဟုတ်လားသမုဒယသစ္စာဆိုပယ်ရမယ်တရားနိရောဓသစ္စာဆိုမျက်မှောက်ပြုရမယ်တရားမေဃသစ္စာမှန်ရင်ဝါမြင်ရမယ်တရားလို့သူကိစ္စနဲ့သူမိုင်မိုင်တာကပါလေကိစ္စညာအဲ့ဒီမှာဇဝေဇောဖြစ်တတ်တယ်နော်ဒါပေမဲ့ပါဠိနဲ့တွဲလိုက်တဲ့အခါမှာအာလုံးစံကိုရှင်းလာမှာပါတစ်ခေါက်ပြန်ပြောမယ်ဒီသစ္စာနဲ့ကိစ္စကိုသစ္စာဉာဏ်ဆိုတာတေဘူမကဝိဒုက္ခလို့ဆိုတဲ့လောကီတရားမှန်သမျှဒုက္ခရောက်ကြောင်းဒုက္ခသစ္စာအမှန်ဖြစ်တယ်အဲ့ဒီဒုက္ခရောက်ကြောင်းဖြစ်တဲ့တဏှာလက်တွေကသမုဒိယသစ္စာအမှန်ဖြစ်တယ်အဲ့ဒီဒုက္ခရဲ့ညင်းရာဖြစ်သောနိဗ္ဗာန်ကနိရောဓသစ္စာအဲ့ဒီနိဗ္ဗာန်ကိုရောက်ကြောင်းဖြစ်သောမေဃရှိပါအကျင့်ကမေဃသစ္စာပါပဲရဲ့လို့သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့သဘောလက္ခဏာတွေကိုတကယ်ကိုအရှိကိုအရှိတိုင်းဟုတ်တိုင်းမှန်စွာသိတဲ့ဉာဏ်ကိုသစ္စာဉာဏ်လို့ခေါ်တယ်။သိပါပြီနော်။နောက်တကကိစ္စဉာဏ်သွားမယ်ဆိုရင်အဲ့ဒီဒုက္ခသစ္စာကဆိုတာပရိညာပါလေပညာတတ်ပါတကယ်ကိုပိုင်ချ၍သိရမည်တရားကဒုက္ခသစ္စာဒုက္ခသစ္စာဆိုတာပါလေတကယ်ကိုပိုင်ပိုင်ချာချာကိုယ်ကိုယ်ပြပြသိရမည်တရားကဒုက္ခသစ္စာဖြစ်တယ်သမုဒိယသစ္စာဆိုတာကမိမိတို့ရဲ့ဉာဏ်ဖြင့်ပါလေပယ်သန့်ရမည်ပဟတတ်ပတရားသာဖြစ်တယ်ဒီလိုသိထားမယ်နိရောဓသစ္စာဆိုတာကတကယ်သိစိတ်ကတ္တပမျက်မှောက်ပြုရမည်တရားဖြစ်တယ်လို့ဒီလိုသိရမယ်မေဃသစ္စာဆိုတဲ့မေဃရှိပါတရားကတော့တကယ်ကိုဝါမြကြိုကိုအာထုတ်ရမည်တရားဒုက္ခသစ္စာကဘာလဲပိုင်ချရသိရမည်တရားသမုဒယသစ္စာကပယ်သန့်ရမည်တရားနိရောဓသစ္စာကမျက်မှောက်ပြုရမည်တရားမေဃသစ္စာဆိုတာဝါမြကြိုကိုအာထုတ်ရမည်တရားလို့သစ္စာလေးပါးကသူကိစ္စနဲ့သူပိုင်ပိုင်ခြားခြားသိမြင်တဲ့ဉာဏ်ကိုဗာညာလို့ခေါ်တော့ကိစ္စညာဘယ်နှခုရှိသွားတော့တမဇ္ဇညာပါဠိမဖတ်သေးဘူးနော်ကြိုတင်ရှင်းထားတာအဲ့ဒါလို့ရှင်းတော့မှနောက်ကအလုံးသက်သာသွားမယ်သစ္စာညာကိစ္စညာနောက်ပါညာလာပါတော့ကတ္တညာဟုတ်ပြီကတ္တညာဆိုတာကကတ္တမှာကရဒတပ္ပစီနော်ဥစဉ်တော့ပါဠိဂရမစေကံရစဉ်ကရဒတပ္ပစီကရိယိဋ္ဌတိကတ္တသူကဒီတိုင်းသာပါဠိဂရမဝင်ကရိယိဋ္ဌပြုစရာမှန်သမျှအလုံးပြုပြီးပြီဟုတ်လားအတိတ်ကိုညွှန်းတဲ့ကတ္တညာဆိုတာပြုပြီးပြီဆိုတာတခြားဘာမှမဟုတ်ဘူးဇာတိပိဒုက္ခသရာပိဒုက္ခစသည်ဖြင့်ဒုက္ခသစ္စာဆိုတာပိုင်းခြားရဲ့သိရမည်တရားလို့ကိစ္စဉာဏ်နဲ့သိရမဟုတ်သေးဘူးတကယ်ဒုက္ခသစ္စာကိုငါသည်ပိုင်းခြားရဲ့သိပြီးပြီလို့ဟုတ်လားသိပြီးသွားတဲ့အချိန်မှာဘာနော်ပရိညာတဟ ဟုတ်လားဥမာပရိညာတတ်ပါကိုပိဋကသိရတဲ့တရားဒုက္ခသစ္စာကိုငါပိဋကရွေးသိပြီဘာနဲ့သိတာမဲ့ကန်ရှိပါကျင်တယ်တကယ်ကြင်ကြံကြိုးကိုအထုတ်တဲ့အချိန်မှာမြတ်စွာဘုရားဒုက္ခသစ္စာကိုတကယ်ပိဋကရွေးသိလာပြီဟောကသိတဲ့တာမန်ရိုးရိုးပဲရှိသေးတယ်ဒီကကြတဲ့ပွားမြောက်အားထုတ်အမိတရားလို့ဒီလောက်ပဲသိတယ်တကယ်ကမပွားမြောက်သေးဘူးအခုကြတဲ့ကတဉဏ်ကြတဲ့ကအတိတ်ကိုညွှန်းတယ်ပြစ္ဆုတ်ပံခိုင်တန်ကိုဒီဘက်ကိုကျွလွန်လာတာကိုဗာလဲကတဉဏ်တရားရေးရဆိုလို့ရှိရင်အဲ့ဒါကိုဥစဉ်တော့အတိတ်ပြီကဘယ်လိုဖွင့်ရမှာလဲဆိုရင်သစ္စာနဲ့ပတ်သက်ပြီးတော့ဒုက္ခသစ္စာကိုငါပိဋကရွေးသိပြီးပြီသမုဒိယသစ္စာဆိုတဲ့တဏှာကိုလည်းငါသိပါလေအရိယာမဖြစ်ပေပြီးပြီနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာကိုလည်းငါမျက်မှောက်ပြုပြီးပြီမေက္ခသစ္စာဆိုတဲ့မေက္ခတရားရှင်းမြုပ်လုံးကိုလည်းပဲငါသိပွားများပြီးပြီလို့သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ပြုရမည်ကိစ္စ၄ပါးကိုငါလုံးဝပြုပြီးပြီလို့သိသွားတဲ့ဉာဏ်ကိုဘာလို့ခေါ်တော့ကတဉာဏ်ဥစဉ်တော့ပြိဿတဲ့ကတဉာဏ်ဆင်မရောက်သေးပါဘူးဖခင်ကသူရောက်ခဲ့ပြီဆိုတဲ့အကြောင်းကိုပြောတာဒါကြောင့်ဟောဘကသစ္စာဉာဏ်ရဲ့ကိစ္စဉာဏ်ရဲ့ကတဉာဏ်ရဲ့သစ္စာဉာဏ်ကတော့ဥစဉ်တော့ပညာသည့်အဆင့်လောင်းတဲ့ကိုပဲသူဟာနဲ့သူမှန်းပြီးတော့သွားလို့ရတယ်ကတဉာဏ်မျိုးကြတဲ့အခါမှာတကယ်အလုံးမလုံးပဲနဲ့ရပါမလားမရဘူးဒီတော့ဒီမှာတစ်ခေါက်ပြန်ပြီးတော့ဥစဉ်ပြောလိုက်မယ်ဒီကကြိုတင်ဒီဟာကိုသဘောပေါက်ထားလို့ရှိရင်ဒီပါဠိအလုံး၁၂ပိုက်ကအလုံးတွေ့သွားနိုင်မယ်ဟုတ်လားဒွါရတကားတာဘာဆိုဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့သစ္စာကိစ္စကတသမုဒိယနဲ့ပတ်သက်ပြီးတော့သစ္စာညာကိစ္စညာကတညာနိဂရသစ္စာနဲ့ပတ်သက်ပြီးတော့သစ္စာညာကိစ္စညာကတညာမေဃသစ္စာနဲ့ပတ်သက်ပြီးတော့သစ္စာညာကိစ္စညာကတညာစုစုပေါင်းသစ္စာ၄ပါးတို့အလုံးပဲနှစ်ချက်တော့ဆယ်နှစ်ချက်ဒါကိုဒွါရတကာရလို့ခေါ်တယ်ဒီကကြိုတင်ဒီအတိတ်ပြေကိုမသိဘူးဆိုရင်နောက်ပိုင်းမှာဆယ်နှစ်ပုံလုံးကဇဝေဇွာဖြစ်မယ်အခုသစ္စာကိစ္စကတကိုအကြံဖြန့်ဒီလိုသိချင်ရင်ပါဠိဖတ်တော့တပုတ်နားလေကျန်တဲ့ဟာအလုံးနားလေပဲဒါကြောင့်အကြံဖြန့်ဒီသုံးခုကိုပြန်ပြောမယ်သစ္စာ၄ပါးမှာတစ်ခုတစ်ခုမှာသစ္စာညာရဲ့ကိစ္စညာရဲ့ကတညာရဲ့အဲ့ဒီညာသုံးပါးတစ်ခုစီတစ်ခုစီအစိုင်းတိုင်းဖြစ်ပေါ်လာပုံကိုအသေးစိတ်မြတ်စွာဘုရားကဟောကြင်လို့ဣတံဒုက္ခအရိယသစ္စာတိမေစသောပါဠိအလုံး12ပိုက်ကိုဒီဓမ္မစကားဘဝနာတုတ္တမှာဘုရားရှင်ဟောတော်မူထားတယ်။အဲ့ဒီတည်းမှာ၄ပါးလုံးအတွက်တပောင်းမီတို့ပြောရမယ်ဆိုရင်ပြန်ပြောမယ်ဒုက္ခတေဘုံပါဠိလိုပဲပြောပါဦးအစကဒီမှာပြောရတယ်နည်းနည်းခွာကြပါဠိကပြားရွယ်ပါမယ်ဒုက္ခတေဘုံမကံဝတ္တာတဏှာသမုဒိယဘွယ်နိရောဓနာမနိဗ္ဗာန်မေဃောလောကောတရမတောဟောပါဠိကပြားနဲ့ဆိုညံပြီးပြောရတန်းနေတခါကြီးဆိုင်းစားရတယ်အဲ့တော့ဒုက္ခတေဘုံကဝတ္တာတေဘုံမကဝတ္တရာဆိုတဲ့လောကီတရားမှန်တယ်မြဇာတိပိဒုက္ခစသည်ကိုပြောတာနော်လောကီတရားမှန်တယ်မြသည်ဒုက္ခသစ္စာအမှန်တရားဒုက္ခဖြစ်စေတတ်သောလိုချင်မှုတဏှာမှန်တယ်မြသည်သမုဒိယသစ္စာဒုက္ခဤငြိမ်းရာဖြစ်သောနိဗ္ဗာန်သည်နိရောဓသစ္စာနိဗ္ဗာန်ကိုရောက်ကြောင်းဖြစ်သောမေဃရှိပါခြင်းသည်တကယ်မေဃသစ္စာအဲ့ဒီလိုသစ္စာတရားတို့ရဲ့သဘောလက္ခဏာကိုဟုတ်တိုင်မှန်စွာသိမြင်ရှင်းဆိုတဲ့သဘောတရားကိုပါညာလို့ခေါ်တော့သစ္စာညာတဆင်ပြီးသွားပြီဒုက္ခသစ္စာဆိုတာတကယ်ပိုင်းခြား၍သိရမည်တရားသမုဒိယသစ္စာဆိုတာအရိယာမဖြစ်ပေသရမည်တရားပေးတဲ့နဲ့ကြိုးစားရမည်တရားနိရောဓသစ္စာစတာကမဲ့ညာဖြင့်မျက်မှောက်ပြုရမည်တရားမေဃသစ္စာစတာကပွားများကြိုးကိုအားထုတ်ရမည်တရားလို့အဲ့ဒီသစ္စာတရားတွေကိုသူကိစ္စနဲ့သူတစ်ခုစီတစ်ခုစီကွဲကွဲပြားပြားပိုင်းခြားသိတဲ့ဉာဏ်ကိုဗာညာလည်းခေါ်တော့ကိစ္စဉာဏ်လို့ခေါ်တယ်ပြီးသွားပြီနောက်တခါတကယ်အဲ့ဒီလိုပိုင်းခြားရသိအောင်လေပဲကိုကတကယ်အလုံးလုံးလာတဲ့မေဃရှိပါကျင်တဲ့တကယ်ကျင့်ကြံကြိုးကအာထုတ်ပြီးတဲ့နောက်မှာဘုရားရှင်သံဃာမှာဘယ်လိုဖြစ်လာလဲကတညာဖြစ်ပုံကိုပြန်ဟောတယ်တကယ်ကျင့်ကြံကြိုးကအာထုတ်လိုက်တဲ့အခါဒုက္ခသစ္စာကိုငါပိုင်းခြားရသိပြီးပြီဒုက္ခကိုဒုက္ခမှငါမှယုံမှန်တရားမရှိတော့ပိုင်းခြားရသိပြီးတော့ပြီသမုဒိယသစ္စာကိုလည်းငါမှအရိယာမဖြစ်ပေပြီးပြီနိရောဓသစ္စာကိုလည်းငါသိပါလေမျက်မှောက်ပြုနိုင်ပြီမျက်မှောက်ပြုပြီးပြီဝါမြကြိုးကိုအာထုတ်ရမယ်မေဃတရားမှန်တရားကိုလည်းငါအာလုံးအကျွမ်းကြံမရှိတခုစီမကြအလုံးပါလေ။ပွားမညာပြီးပြီလို့အဲ့ဒီတော့သိတဲ့ဉာဏ်ကိုဗာညာလဲခေါ်တော့ကတညာသစ္စာတရားတပါးတပါးမှာအဲ့ဒီလိုသစ္စာညာကိစ္စညာကတညာ၃မျိုးစီ၃မျိုးစီဖြစ်လာတဲ့အဲ့ဒါမြတ်စွာဘုရားဗောဓိမင်းအောင်ပါဟုတ်လားသိမိတာရွှေဉာဏ်တို့ရဖို့အတွက်ကြံ့ကြံ့ကြိုးကိုအထောက်တဲ့အရှင်ကာလာတုန်းကသစ္စာညာကိစ္စညာကတညာတွေဘယ်လိုဖြစ်လာတာကိုရှင်ကွမ်းညာတွေကိုပြန်ပြီးတော့ဟောပြနေတဲ့ပါဠိနော်အရာတွေကိုပြန်ပြီးတော့ပါဠိဖတ်လိုက်ပါဠိနဲ့မြန်မာတွဲပြီးဖတ်သွားဒါဆိုလွယ်သွားပါဣဒံ ဲ့ဒီအတွက်မြန်မာပြန်ပြီးသွားပြီနောက်ဒုတိယပါဠိစာပိုက်ကိုဦးဇင်းတို့ဆက်သွားရအောင်နံခောပဏိတံကဲမြန်မာပြန်ဖတ်ကြည့်စမ်းပါဦးအဲအဲ့ဒါကြမရတော့ဘူးဟုတ်လားဂျာမာလက်သေးခွန်းနဲ့ပလို့လှုပ်ထားတာအရင်ဒီမှာပြောရင်ပတော့ပါဠိစာပေမှာပရယ်ရယ်လယ်အခရတ်တန်ကိုရှိတယ်ပေယာလဆိုတဲ့ပါဠိရတယ်ရှေ့ကအကြောင်းအရာတစ်ခုကိုရေးပြီးပြောပြီးဆိုပြီးဆိုရင်အဲ့ဒီအကြောင်းအရာဟာနောက်ထပ်အပြည့်ဆုံးအောက်မှာပေါ်မပြရှင်ဘူးဆိုရင်ရှေ့ကလည်းအတူတူပါဒီတဲမှာတော့ဒီတိုင်းမရှိကဆိုပြီးနဲ့ဖြည့်ဆွဲပြီးတော့ဖတ်သွားပါလို့ပြောလို့တဲ့နေရာမှာပတော်လောင်းလတော်လောင်းရာတော်လောင်းသုံးလုံးအဲ့ဒါပေယာလတိလောက်ပါပြီလို့ပါဠိလိုပေယာလဆိုတာတိလောက်ပါပြီကဲတိလောက်ပါပြီဆိုတာအခုမသိသေးဘူးမသိသေးဦးစက်ပြောရမှာပေါ့နော်အဲ့တော့တခြားနဲ့မကြည့်နဲ့အထက်ကစာပိုက်မှာနော်ပထမဆုံးအကြောင်းကိုကြည့်လိုက်ဟုတ်လားယဟန်တို့ဤတရားသည်ဆင်းရဲဖြစ်သောအရိယာတို့အမှန်တရားဒုက္ခအရိယာသစ္စာမြည်ဤဟုအထက်ကအကြောင်းမတွေ့လားအထက်ကအကြောင်းအခုဖတ်ခဲ့တဲ့ဒီအခုဖတ်ခဲ့တဲ့ပါဠိရဲ့ရအထက်မှာဟောသိစ္ဆာညာနဲ့ပတ်သက်ပါဠိကိုပြောတာတွေ့တယ်နော်အဲ့ဒီမှာမြည်ဤနောက်မှာဟုဆိုတဲ့စကားလုံးမပါဘူးလားအဲ့ဒီဟုရဲ့ခရာကိုအသာလဲဝိုင်းတာဝိုင်းထားလဲအောက်မှာဟုပါပြီဆိုရင်အဲ့ဒီဟုနောက်မှာအဲ့ဒီဟုရဲ့ခရာနောက်အထက်မှာဖျားမဖြစ်မီစသည်အကုန်လုံးဆက်ဆိုတော့ဟုတ်လားပါသွားပြီနော်ပါသွားပြီအဲ့တော့ဟုဆိုတာကပါဠိမှာဣတိကထွက်တာဟူ၍ဟူ၍ဟုနော်အဲ့ဒီတိုင်းထဲတာမြန်မာပြန်ကဟုတ်လို့ပြန်ထားလို့အဲ့တော့ဒီမှာလည်းပဲတကယ်ပြန်ရမှာကတန်ခေါပဏိတံဒုက္ခအရိယသိစ္ဆာပရိညေယံမြန်မာပြန်လို့ရှိရင်ပိုက်ကဝေယဟန်တို့အဟံငါဖျားသည်ဟုတ်လားမင်းငါဖျားသည်တန်ခေါပဏိတံတန်ခေါပဏိတံဒုက္ခအရိယသိစ္ဆာထိုဆင်းရဲဖြစ်သောအရိယတို့၏အမှန်တရားကိုပရိညေယံတိစံစိုက်ပိုင်ချာစံစိုက်ပိုင်ချာ၍တိတ်ထိတ်ဟု၍ဟုတ်လားပရိညေယသာပိုင်ချာ၍တိတ်ထိတ်ပိုင်ချာ၍သိရပိုင်ချာ၍သိရသောတရားလို့ထက်တာအဲ့ဒီပိုင်ချာဆိုတဲ့ပိုင်ချာ၍သိတယ်ဆိုတာကပရိညေယပရိစိန်တိတ်တွညေယံပရိညေယပါဠိဂရမကဖွင့်တာပရိညေယဆိုပရိရှိသောညာရအေယဝိပတ်နဲ့ဒီလိုသုံးထားတာဒါကြောင့်ဟောငါကိစ္စညာတုံးကတော့သာမန်ရိုးရိုးဣဒံဒုက္ခအရိယသစ္စာတိလက်သေးခွင့်ထဲမှာအဲအာဂရထဲမှာကောမာထဲမှာဟောအင်ဘောတဲ့ကောမာနဲ့ပြထားပါတယ်ဒီတရားကဆင်းရဲကြောင်းအမှန်တရားအရိယတို့သစ္စာအမှန်တရားဒီလောက်ပြတယ်ဒီကြတော့တန်ခေါပဏိတံဒုက္ခအရိယသစ္စာပရိညေယံတိဒီတော့ပါဠိစာပေနဲ့ပြောရမယ်ဆိုရင်ဥစ္စာတော်မှာဒုက္ခနဲ့ပတ်သက်ရင်ပရိညေယသမုဒိယနဲ့ပတ်သက်ရင်ပဟာတပနိရောဓနဲ့ပတ်သက်ရင်သိစိကာတ္တပမေကနဲ့ပတ်သက်ရင်ဘာဝေတ္တပဒီလိုကောင်းတယ်ဟုတ်လားဒုက္ခသစ္စာတရားနဲ့ပတ်သက်ရင်ပရိညေယပိုင်းခြားရောသိရတယ်လို့ပြောတယ်သမုဒိယနဲ့ပတ်သက်ရင်ပါဟတ္တပပေအပ်တဲ့တရားလို့ပြောတယ်နိရောဓသစ္စာနဲ့ပတ်သက်ရင်သိစိကာတ္တပမျက်မှောက်ပြုရတဲ့တရားမေကသစ္စာနဲ့ပတ်သက်ရင်ဘာဝေတ္တပဒီလိုသုံးထားတယ်ဒါကြောင့်ပရိညေယံလို့ပါရင်ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ကိစ္စညာပြောတယ်ပါဟတ္တပလို့ပါရင်သမုဒိယသစ္စာနဲ့ပတ်သက်ပြီးတော့ကိစ္စညာသိစိတ်ကာတ္တပံလို့ပါလိုက်ရင်និရောဓသစ္စာနဲ့ပတ်သက်ပြီးတော့ကိစ္စညာပါဝေတ္တပံနဲ့ပါရင်မေဃသစ္စာနဲ့ပတ်သက်ပြီးတော့ကိစ္စညာဒီလိုတစ်ခုစီတစ်ခုစီသွားမှာစာဥသာမငင်းတဲ့ဥစဉ်ဒီမှာအတိတ်ပြအနက်ပြပြသွားလိုက်မယ်နော်ကြံကြည့်တာပါဘိကဝေယံတို့မေမယံငါမယတိတံခောပဏိတံဒုက္ခံတံခောပဏိတံဒုက္ခအရိယသစ္စာထိုဆင်းရဲဖြစ်သောအရိယတို့၏အမှန်တရားကိုပရိညာတိပိုင်းခြား၍သိအပ်၏ဟု၍သိထက်၏ဟု၍နောက်ပါတော့မှာပိုင်းခြား၍သိထက်ဟု၍ ပုပ်ပင်ဖယားမှပြင်းပြင်းရှိအခါကအနတ်တို့သူတွေသူမကြဘူးပုံသောဓမ္မေသူသမှုတရားသိစာတရားတို့၌စက်ကုန်ပညာမျက်စိသည်ဥဒ္ဒပါတိထင်ရှားဖြစ်၏အလုံးဟာအထက်ကမြန်မာပြန်တကြောင်းပဲกว่าတာဟုဆိုတဲ့စကလုံးနောက်ကအထက်ကသိစာညာတို့ကယဟန်တို့ဤတရားသည်ဆင်းရဲဖြစ်သောအရိယာတို့၏အမှန်တရားဒုက္ခအရိယာသိစာမြည်၏ဟုဆိုရင်ဟုဆုံးသီနာတပြိုင်နက်ဖယားမှပြင်းပြင်းရှိကအဲ့ဒီဖယားမှပြင်းပြင်းရှိကဆိုတဲ့စာပိတ်ဟာခုရနောက်မှာပါလေဆက်ပြီးတော့ဖတ်ပြရမှာဒါဆိုရင်အားလုံးလွယ်သွားမယ်ကဲအားလုံးပြည့်ပြည့်စုံစုံဒီလောက်ဆိုရပါပြီเนาะဖတ်ကြစမ်းပါယဟန်တို့နောက်ဆုံးအကျဉ်းချုပ်လိုက်လို့ရှိရင်ဒုက္ခကိုဒုက္ခရေလို့ဒုက္ခသစ္စာရဲ့သဘောကိုဟုတ်တယ်မှန်စွာသိတာသည်ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့သစ္စာညာပြီးမှနောက်တစ်ဆင့်တက်ပြီးတော့အခုရွက်လိုက်တဲ့ပါဠိယပြောရမယ်ဆိုရင်အဲ့ဒီဒုက္ခသစ္စာဆိုတဲ့သဘောတရားမှန်သမျှသည်ပိုင်းခြားရွေသိအပ်သောတရားပဲရေလို့ဒုက္ခသစ္စာကိုသူကိစ္စနဲ့သူမှန်မှန်ရှားရှားသိလိုက်တာကပါလေကိစ္စညာအခုတခါနောက်တက်လာမဲ့ပါဠိကအဲ့ဒီဒုက္ခသစ္စာကိုတကယ်မဲ့ကံတရားဖြင့်ပွားများကြွကိုအထောက်လိုက်တဲ့အခါမှာဒုက္ခသစ္စာငါပါလေပိုင်းခြားရသိပြီးပြီလို့အဲ့ဒီသိလာတဲ့ညာကိုဘာလို့ခေါ်တော့ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ကတ္တညာအဲ့ဒီကတ္တညာပါဠိကိုဆက်ပြီးဖတ်ရအောင်အဲ့ဒီစာမျက်နှာ6မှာထိတ်စီရပါဠိတန်ခေါပဏိတံဝါမြန်မာပြန်ဖတ်အောင်ပါလားဖတ်လိုက်ပါတပိုက်လောက်ဟုတ်လားဒုက္ခနဲ့ပတ်သက်ပြီးတော့သိစ္ဆာရဲ့ကိစ္စရဲ့ကတရဲ့သုံးခုညာအဆန်းဆန်းရလာသလိုပဲသမုဒိယနဲ့ပတ်သက်ပြီးတော့သုံးချက်နိဂောဒာနဲ့ပတ်သက်ပြီးတော့သုံးချက်မေဃသစ္စာနဲ့ပတ်သက်ပြီးတော့သုံးချက်ဒီသုံးခုကိုဒုက္ခနဲ့ပတ်သက်ပြီးတော့သုံးခုအနေပါဠိကြေပွန်စာသဘောပေါက်ထားဖို့လိုတယ်ပြီးမှကြံတဲ့သမုဒိယစာသည်သဘောပေါက်သွားဖို့လိုတယ်ကဲအဲ့ဒီမှာတပိတ်လောက်ကတော့ဥစဉ်ပါဠိမြန်မာတွေ့ခဲ့မယ်ဒါအစဉ်ပထမပိုင်းအရှင်ကိုပြီးသွားမယ်နော်ဆွမ်းမစမီကတော့နောက်ပိုင်းကတော့အလုံးပြတ်သွားလိမ့်မယ်လို့ထင်ပါတယ်ပါဠိကအလုံးအတက်တည်းပြီးမရှိတော့ဘူးဒီသိစ္ဆာညာကိစ္စညာကရညာပြီးသီနာတပြိုင်နဲ့ဓမ္မစကားပွားတဲ့သုတ်တန်ဟာအလုံးပြီးပါပြီနောက်ပိုင်းမှာသင်္ဃာနာမထေရများမှတ်တမ်းတစ်ခုအနေနဲ့ထည့်တတ်တာပါနော်အခုဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ကတညာပြထားတဲ့ပါဠိကိုဥစဉ်ပါဠိနဲ့မြန်မာတွေ့ပြီးတော့ပူဇော်ပေးပါမယ်အလုံးပြိသက်အာယုံပြုထားပေးပါဠိကဘာအနေကိုထွက်တဲ့စတာသိအောင်ဘိကဝေယံတို့မေမယငါဖျက်သည်တန်ခေါပဏိတံဒုက္ခအရိယသစ္စာပရိညာတံတိပရိညာမဟုတ်တော့ပရိညာတံဖြစ်သွားပြီအတိတ်နဲ့သုံးသွားပြီနော်တန်ခေါပဏိတံဒုက္ခအရိယသစ္စာပရိညာတံတိထိုဆင်းရဲဖြစ်သောအရိယတို့၏အမှန်တရားဒုက္ခအရိယသစ္စာကိုပိုင်းခြား၍သိခဲ့ပြီးဟူ၍တခါတဲ့ တဝဲကြရည်နဲ့ပြန်လိုက်တာကောင်းတယ်တလုံးလေးနဲ့ဆိုရင်နဲ့ခဲနေတယ်ပြန်ပြောမယ်ဘိုင်ကဝိညာဉ်တို့မေမယငါဖြစ်သည်တန်ခေါပဏိတံဒုက္ခရိယသိစ္စပရိညာတံတိထိုဆင်းရဲဖြစ်သောရိယာတို့၏အမှန်တရားဒုက္ခရိယသိစ္စကိုငါပိုင်းခြား၍သိခဲ့ပြီးပြီဟူ၍ပုပ်ပေဖယားမပြည့်မီရှေကအနာနုတ္တတေသူမကြဘုကုံသောတံမီသူဒုက္ခသစ္စာတရားတို့၌သက္ကုပညာမျက်စိသည်ဥဒ္ဒပါရီထင်ရှားဖြစ်၏ဉာဏံဉာဏ်သည်ဥဒ္ဒပါရီထင်ရှားဖြစ်၏ပညာပြားဖြင့်သိတတ်သောဉာဏ်ပညာသည်ဥဒ္ဒပါရီထင်ရှားဖြစ်၏ဝိဇ္ဇာထိုးထွင်းရသည့်သောဉာဏ်ဝိဇ္ဇာသည်ဥဒ္ဒပါရီထင်ရှားဖြစ်၏အာလောကဉာဏ်လည်းရောက်သည်ဥဒ္ဒပါရီထင်ရှားဖြစ်၏ဒါသူရဲ့တန်တန်မှာမြတ်စွာဘုရားဗောဓိပင်အောက်မှာဒုက္ခသမုဒယနိရောဓမဂ်ကနေပတ်သက်ပြီးတော့ပြုစရာအကောင်းလုံးကိုအလုံးပြုပြီးပြီဒုက္ခနဲ့ပတ်သက်လာပြီးငါပိုင်းခြားရသေးပြီသမုဒယနဲ့ပတ်သက်လာပေးစရာရှိတာမှန်သမျှအကောင်းလုံးပေးပြီးပြီနိရောဓနဲ့ပတ်သက်လာရင်လည်းငါမြတ်မှာပြုပြီးပြီမဂ်ကနေပတ်သက်လာပြီလေအကောင်းလုံးပွားများပြီးပြီလို့အဲ့ဒီမင်းကြလိုက်တဲ့ညာကိုအကောင်းလုံးပါလို့ခေါ်တော့ကတညာကြည့်တော့ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ညာသုံးပါးကိုဒီပါဠိနဲ့ဒီတိုင်းတွဲပြီးမှကြံတဲ့သမုဒယစသည်နောက်တစ်ချိန်ကြာမှဥစဉ်တို့ဆက်ရအောင်မနေ့ပိုင်းအရှင်လေးစင်မိနေလေးစင်လောက်တော့ရအောင်ပါပါနားပြီးတဲ့နောက်ပိုင်းမှာနော်ခွေလဲ7နှစ်ခွေမှအဲ့တော့မနေ့ပိုင်းမှာတော့ဓမ္မစကပွင့်နာသုတ်တံမူရင်းပါဠိအတိတ်ပြေလောက်ကတော့ပြီးသွားလိမ့်မယ်လို့ထင်တယ်နေ့လေးပိုင်းဌိနမေတာနှိပ်စက်တဲ့အရှင်မှာတော့ဝိတုဇာကြောင့်နဲ့ရှင်ကွမ်းညာအထုပတိပါထေဟောပေးပါမယ်နော်ကဲဣဒံမေပုံညာနိုင်ပါနတ္တပစ္စယောပစ္စယောဩတုဩတုယနေ့ယခုယနေ့ယခုကြောဇအားထုတ်ပြုလို့ရသောပြုလို့ရသောကုသိုလ်ကောင်းမှုအကြောင်းစုသည်ဒုက္ခခတ်သိမ့်ရှုံညရာမှညနေပန်သို့မရောက်ရောက်အောင်ပို့ဆောင်နိုင်သည်ဖြစ်ပါစေတည်းအာ